Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်မိဂန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA မိဂန်တန်ကနေ2019ခုနှစ်စက်တင်ဘာလ13ရက်တောက်ချာညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ25 32 51နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်ယူကျမကတော့စုမရမမရှင်ယူကရိန်းနိုင်ငံအတွက်အမေရိကန်ကစစ်ရေးအသုံးစိတ်သုံးဆွဲဖို့ကိုသမ္မတဒေါ်နယ်ထရမ့်ခွင့်မပြုရင်ခွင့်ပြုလောင်အောင်လို့လွှတ်တော်ကဆောင်ရွက်မယ်လို့ထိတ်တဲ့ Republican အမတ်တယောက်ကပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့မြန်မာနိုင်ငံကြားမှာအခုထက်ပိုပြီးဘလို့ရင်းနှီးမှုတွေလုပ်နိုင်မလဲနှီးလန်းရှာဖွေမယ်လို့ဟောင်ကောင်အစိုးရအကြီးအကဲကပြောကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့တက်မတော်ကနေတရားစွဲဆိုဖို့ကြိုးပမ်းခံခဲ့ရတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်နဲ့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့တဲ့အချိန်မှာတော့ငြိမ်းချမ်းရေးစစ်ဆောင်ပြည်သူတွေရဲ့နေရက်ရင်းပြန်ရေးဆွေးနွေးခဲ့ကြပါတယ်
ဒီဆုံးဆွေးနွေးကြီးမှာဒီနေ့ဆက်ချက်ပေါ်မှာမြစ်တာနဲ့ပေါ်တော့အပြုတ်တော်နဲ့ဟိုငင်းချမ်းရေးကိုအားလုံးဆောင်ရွက်တော်နဲ့ဆိုတော့ဖြစ်နိုင်တယ်လို့
ဒေါက်တာကလမ်ဆမ်ဆောင်ပါရှင်နောက်ပိုင်းပြည့်စုံတာဆင်ရပါမယ်နောက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင်ရဒေသမှာတော့ဒီကနေ့တိုက်ပွဲအပြင်းထန်ဖြစ်ပွားပါတယ်ရခိုင်ပြည်နယ်တွေကစစ်ရှောက်စခန်းတချို့မှာတော့စားနပ်ရိက္ခာနဲ့ဆံပြက်လက်မှုတွေကြုံနေရပါတယ်ရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်6ဦးနေရက်ကိုပြန်လာကြပါတယ်ဒီလိုထိတ်တဲရောက်သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးခန္ဓာတူတာဆောင်လေအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအချိန်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့မဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ယူကရိန်းနိုင်ငံအတွက်အမေရိကန်ကစစ်ရေးအသုံးစိတ်ဒေါ်လာတန်250သုံးစွဲရေးကိုသမ္မတဒေါ်နယ်ထရမ့်ခွင့်မပြုဘူးဆိုရင်လွှတ်တော်ကနေအဲ့ဒီအသုံးစိတ်ကိုအစားထိုးပေးမယ်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကထိတ်တန့် Republican အမတ်တယောက်ကပြောကြားလိုက်ပါတယ်။ယူကရိန်းအပေါ်ရုရှားရဲ့ရန်လိုမှုတွေကိုတုံ့ပြန်နိုင်ရေးစီစဉ်ထားတဲ့အသုံးစိတ်ကိုသမ္မတထရမ့်ကပယ်ဖျက်ခဲ့မယ်ဆိုရင်လေဒီအသုံးစိတ်ကိုမဖြစ်မနေသုံးဝင်ပြုအောင်လို့လွှတ်တော်ကဆောင်ရွက်မှာဖြစ်တယ်လို့အထက်လွှတ်တော်အမတ် Ron Johnson က VOA Ukraine ဌာနကိုပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတVladimir Zelensky နဲ့ Kiev မြို့တော်မှာတွေ့ဆုံခဲ့တဲ့အမတ် Johnson ကကြဲကြဲပြန့်ပြန့်ဖြစ်နေတဲ့အာဂလိလိုက်စားမှုတိုက်ချက်ရေးအတွက်သမ္မတ Zelensky ရဲ့ချင်းကပ်ဆောင်ရွက်မှုဟာအားရစရာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ Balkan ဒေသနိုင်ငံတွေနဲ့ Ukraine နိုင်ငံကိုတွားရောက်တဲ့ American လွှတ်တော်ကိုယ်စားလှယ်အဖွဲ့ကအမတ် Johnson အပြင် Democrat အထက်လွှတ်တော်အမတ် Chris Murphy တို့ကိုရုရှားနိုင်ငံကတော့ပြည်ဝင်ခွင့်မပေးခဲ့ပါဘူး။
တရုတ်နိုင်ငံအနေနဲ့ American ရဲ့ပယ်ပစ်ဆက်ဝတ်သားနဲ့အခြားစိုက်ပျိုးမှုတွေတွင်းကုန်တွေပေါ်အခွန်ချမှတ်ထားတာကိုရုတ်သိမ်းပေးမယ်လို့ဒီနေ့ပြောလိုက်ပါတယ်။တရုတ်အမေရိကန်ကုန်သွယ်ဆွေးနွေးပွဲတွေကိုရှေ့လာတယ်လို့ဖို့စီစဉ်ထားချိန်မှာနှစ်နိုင်ငံကြားတင်းမာမှုတွေလျှော့ချရင်းနောက်ထပ်လှုပ်ဆောင်မှုတစ်ခုဖြစ်ဒီပြောကြားချက်ထွက်ပေါ်လာတာပါ။တရုတ်ဆွေးရပိုင်ရှင်ဝါသတင်းဌာနကကြေညာခဲ့တဲ့ဒီပြောကြားချက်အရဒီပြောကြားချက်ဟာဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကြားဆက်ဖြစ်နေတဲ့ကုန်သွယ်စစ်ပွဲအရှိန်လျှော့နိုင်ဖို့ပကြခင်ကလှုပ်လာခဲ့တဲ့ရင်ကြားစိတ်အပြည့်အစုံလှုပ်ဆောင်မှုတွေကနောက်ဆုံးထွက်ပေါ်လာတာပါ။မနေ့တုန်းကလည်းတရုတ်ကုန်သွယ်ဝန်ကြီးဌာနပြောခွင့်ရကောင်ဖန်ကတရုတ်အနေနဲ့အမေရိကန်ရဲ့ဝတ်သားနဲ့ပယ်ပစ်ဆက်တွေလိုစိုက်ပျိုးမှုတွေထွက်ကုန်တွေကိုဝယ်ယူတင်သွင်းဖို့စဉ်းစားနေတယ်လို့ဆိုခဲ့ပါတယ်။ဒါအပြင်ပြောခွင့်ရကောင်ကဆက်ပြီးဝါရှင်တန်မှာနောက်လာလုံမဲ့ကုန်သွယ်ဆွေးနွေးပွဲတွေအတွက်ရေကန်မြေကန်ကောင်းတွေကိုနှစ်နိုင်ငံလုံးကဆက်လက်ဖော်ဆောင်သွားဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။အရင်ကတော့တရုတ်အနေနဲ့အမေရိကန်စိုက်ပျိုးမှုတွေထွက်ကုန်တွေပေါ်25ရာခိုင်နှုန်းအခွန်ချမှတ်ထားပြီးအမေရိကန်ကအများဆုံးပို့ကုန်ဖြစ်တဲ့ပယ်ပစ်ဆက်တင်သွင်းမှုကိုလည်းရပ်ဆိုင်းထားခဲ့ပါတယ်။ဒါပေမဲ့ဒီပယ်ပစ်ဆက်တင်သွင်းမှုကိုပြန်ဆမယ်လို့တော့ဒီနေ့တရုတ်ရဲ့အကြေညာချက်ထဲမှာအတိအကျမဖော်ပြထားပါဘူးခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံနိုင်ဖို့ကြိုးစားနေကြသူ10ယောက်ရဲ့စကားဆက်ထုတ်ပွဲအတွင်းမှာသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရရေးအပါအဝင်အကြောင်းအရာမျိုးစုံကိုအနိုင်လူပြောခဲ့ကြပါတယ်။လူများထောက်ခံမှုမှာထိတ်တန့်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့အဲလီဇဘက်ဝါရန်နဲ့ဘာနီဆန်ဒါစ်တို့ကိုတို့ကနေပြီးတော့သမ္မတထရမ့်အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။သမ္မတထရမ့်ကိုအနိုင်ရခဲ့ရင်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအခွင့်အလမ်းတွေအများကြီးပိုကောင်းလာမယ်လို့ဒုသမ္မတဟောင်းဘိုင်ဒန်ကပြောကြားပါတယ်။အထက်လွှတ်တော်အမတ်ဆန်ဒါစ်ကလည်းသမ္မတထရမ့်ဟာအမေရိကန်သမိုင်းအတွက်အန္တရာယ်အစီအစုံသမ္မတလို့ဆိုခဲ့ပါတယ်။၃နှစ်ကြီးကြာတဲ့စကားဆက်ထိုးပွဲအတွင်းကျန်းမာရေးဆိုင်ရာပြုပြင်ပြောင်းလဲရေးကိစ္စတွေကိုအခြေအတည်ငင်းခုန်ကြပါတယ်။ ကျမကြီးမူဝါဒတွေဘလို့ပြင်ဆင်မလဲဆိုတဲ့အပေါ်မှာဒုသမ္မတဟောင်းဘိုင်ဒန်အထက်လွှတ်တော်အမတ်ဝါရန်နဲ့ဆန်ဒါစ်တို့ကြားအကြီးအကျယ်ညှိနှုံကြပါတယ်။ပြည်သူတိုင်းကျမကြီးဆောင်ရှားမှုရရှိမယ်အစိုးရကျမကြီးအာမခံအစီအစဉ်ကိုအထက်လွှတ်တော်အမတ်ဝါရန်နဲ့ဆန်ဒါစ်တို့ကလုပ်ချင်ပါတယ်ဒုသမ္မတဟောင်းကတော့သမ္မတအိုဘားမားလက်ထက်ကကျင့်သုံးခဲ့တဲ့တန်ဖိုးနဲ့ကျမကြီးဆော စကားဆက်ထိုးပွဲအတွင်းမှညှင်းခုန်ဆွေးနွေးခဲ့ကြပါတယ
်။အစ်ဆွေးဝန်ကြီးချုပ်ဗဂျမန်နေတညာဟုကအစ်ဆွေးအနေနဲ့အင်ဒီဒေါ်နာမှာထောက်ရင်းကိရိယာတွေတက်ဆင်ထားတယ်ဆိုတဲ့သတင်းကိုညှင်းပယ်လိုက်ပြီးဒါဟာလုံချန်တာတသက်ဖြစ်တယ်လို့ပြန်ဆက်ဆွဲလိုက်ပါတယ်။ဝါရှင်တန်ခြေဆိုင် political သတင်းဌာနမှဖော်ပြခဲ့တဲ့ဒီအစ်ဆွေးထောက်လှမ်းမှုသတင်းကို American ဆိုင်ရာအစ်ဆွေးတန်ယုံပြောခွင့်ရ Elect Search Media ကလည်းညင်းဆိုထားပြီးအစ်ဆွေးအနေနဲ့ American မှာထောက်လှမ်းရေးလုပ်တာမရှိဘူးလို့ဆိုပါတယ် American သမ္မတ Donald Trump ကလည်းအစ်ဆွေးဘက်ကပြောတာကိုထောက်ခံခဲ့ပြီးအစ်ဆွေးအနေနဲ့ထောက်လှမ်းရေးနည်းပညာတွေကိုအင်ဂျီရောနားမှာချထားလိမ့်မယ်လို့သူမယုံကြည်ကြောင်းအင်ဂျီရောသတင်းထောက်တွေကိုမနေ့ကပြောခဲ့ပါတယ် political သတင်းဌာနကတော့အင်ဂျီရောနားနယ်ဝါရှင်တန်မြို့တော်ထဲအခြားအရေးပါတဲ့နေရာတွေမှာတွေ့ခဲ့တဲ့ထောက်လှမ်းရေးကိရိယာတွေခြတာမှုဟာအမေရိကန်အနေကမဟာမိတ်အစ်ဆွေးလက်ချက်ဖြစ်ကောင်းဖြစ်နိုင်တယ်လို့အမေရိကန်အစိုးရရရှိထွေးကယုံကြည်ထားကြောင်းမနေ့ကပဲသတင်းဖော်ပြခဲ့ပါတယ်။ Sting Race လို့သိလေရှိတဲ့အငယ်စားထောက်လှမ်းရေးကိရိယာတွေခြထားခဲ့မှုဟာသမ္မတ Trump ကိုထောက်လှမ်းမှုရည်ရွယ်ခဲ့ပုံရတယ်။ဒါပေမဲ့ဒီအစ်ဆွေးလို့ရအောင်မြင်မှုရှိမရှိကိုတော့မသေးကြဘူးလို့ဖော်ပြခဲ့ပါတယ်။FBI American Federal စုံစမ်းစစ်ဆေးဂျီရိုနဲ့အခြား American Agency တွေအနေနဲ့ဒီထောက်လှမ်းကိရိယာတွေကိုစစ်ဆေးသုံးသပ်ခဲ့ရမှာ Israel ထောက်လှမ်းအဖွဲ့တွေနဲ့အခြေဆက်ရှိတာကိုတွေ့ခဲ့တယ်။ဒါကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းဒီကိရိယာတွေချထားမှုမှာ Israel နောက်ွယ်ကရှိကောင်းရှိနိုင်တယ်လို့ American မျိုးသားရေးထိတ်တန့်အရာရှိအမျိုးသားလုံခြုံရေးထိတ်တန့်အရာရှိဟောင်းတွေကပြောခဲ့ကြောင်း Political သတင်းဌာနကဆိုပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300951 kHz 585တို့ချင်းစနေတနင်္ဂနွေမှာ190 kHz 1500ကနေပြောထုတ်ပြန်ပေးပါတယ်ရှင
်။တောက်ချာနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟောင်ကောင်ကျွန်းအစိုးရနဲ့မြန်မာအစိုးရကြားဆက်ဆံရေးတိုးတက်စေဖို့မျှော်လင့်ကြောင်းနဲ့အခုထက်ပိုပြီးဘလို့ယင်းနှိမ့်နှံမှုတွေလွတ်နိုင်မလဲနီးလန်းရှာဖွေမယ်လို့ဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာကျင်းပတဲ့ခေတ်သစ်ပိုလမ်းမကြီးဆိုင်ရာထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့ယင်းနှိမ့်နှံမှုနဲ့နိုင်ငံခြားစည်းဝါးဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံယင်းနှိမ့်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းနဲ့ဂျာလာရီနေကတွေ့ဆုံအပြီးမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့တာပါ။တွဲဆောင်ပွဲအတွင်းမှာယင်းနှိမ့်နှံမှုတိုးမြင့်ရင်းနဲ့နှစ်နိုင်ငံကြားဗီဇာကင်းလွတ်ခွင့်ပေးထားချိန်ထပ်တိုးရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရပိုင်ရှင်ဟွာသတင်းမှဖော်ပြပါရယ်မြန်မာနိုင်ငံကိုလာတဲ့ဟောင်ကောင်ပတ်စပို့ကင်ထားတဲ့ကမ္ဘာလက်ခီးတွေတွေအတွက်ပြည်ဝင်ခွင့်ကင်းလွတ်ခွင့်ကို၈နှစ်စက်တင်ဘာလအထိတက်တန်းတစ်နှစ်ထပ်တိုးပေးခဲ့တာကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကထောက်ပြပြီးနှစ်နိုင်ငံကြားဆက်ဆံရေးနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနောက်ထပ်တိုးတက်လာနိုင်လိမ့်မယ်လို့ပြောကြားခဲ့ပါရယ်ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေသတင်းပန်းနဲ့ချီဟောင်ကောင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဟောင်ကောင်အရေးဟာပြည်တွင်းရေးမိသားစုအရေးပြဿနာဖြစ်တယ်လို့မြန်မာအစိုးရကမကြာခင်ကပဲပြောကြားထားပါတယ်။ဟောင်ကောင်မှာလွတ်လပ်စွာပြောဆိုခွင့်ကိုလေးစားရမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲဟောင်ကောင်မှာဘလို့အကြမ်းဖက်မှုကိုမဆိုပြင့်တင်ရှုတ်ချရမယ်လို့ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တန်းကိုယ်စားလှယ်ဦးကျော်မွန်းတို့ကလက်တလောပြောကြားခဲ့တာဖြစ်ပါတယ
်။ဆော်ဒီအာရေဗျရဲ့ရှင်မင်းသားမိုဟာမက်ဘင်ဆာမန်ရဲ့အမဖြစ်သူကပြင်းထန်တဲ့သူ့အိမ်မှာရေပိုက်လာပြင်သူကိုကိုရတော်နဲ့ရိုက်နှက်ခိုင်းပြီးသူ့တိုက်ခန်းမှာချုပ်ထားခဲ့တဲ့ပြစ်မှုတွေအပြစ်ရှိကြောင်းပြင်းထန်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။မင်းသမီးဟက်ဆာဘင်ဆာလမန်ကိုပြင်းထန်တရားရုံးကမနေ့ကပဲဒဏ်ကြေး$10,000နဲ့ထောင်ဒဏ် $10,000ချမှတ်ခဲ့ပါတယ်။မင်းသမီးဟက်ဆာရဲ့ရေချိုးခန်းထဲကပြည်ပေါ်ကတွေကိုရေပိုက်သမားကဓာတ်ပုံရိုက်ယူခဲ့တဲ့အတွက်ဆိုပြီးသူ့ကိုရတော်နဲ့ရိုက်နှက်ခိုင်းခဲ့တယ်လို့ဆက်ဆွဲချက်မှာဖော်ပြထားပါတယ်။ရေပိုက်သမားဟာအရှရက်8ဆိုတဲ့အရင်နိုင်ငံဘွားပြင်သစ်နိုင်ငံသားဖြစ်ပါတယ်ရေပိုက်သမားကိုရိုက်နှက်ဖို့မင်းသမီးဟက်ဆာကသူ့ကိုအမိန်ပေးခဲ့တာလို့ကိုရန်တော်ရန်နီဆိုင်ဒီကတရားရုံးမှာမနေ့ကထပ်ဆိုခဲ့ပါတယ်သူကတော့ဆိုင်ငံထောင်တန်၈လနဲ့ဒဏ်ကြေးဒေါ်လာ9600ချမှတ်ခဲ့ပါတယ်ဆာမန်ဘရင်ရဲ့ဒူရီတော်သမီးဖြစ်တဲ့ဟက်ဆာက သူ့အိမ်ထဲကပြည်ပေါ်ကတွေကိုရေပိုက်သမားကတပ်ပုံရိုက်ပြီးရောင်းဖို့လုပ်တယ်လို့ယူဆတာကြောင့်စစ်စိုးဒေါသထွက်ခဲ့တယ်လို့ဆိုပါတယ်။ဟက်ဆာရေချိုကန်တဲ့ကလက်စေးပကံကိုပြင်ဖို့2016ခုနှစ်ကစက်တင်ဘာလမှာလှုပ်အပ်ခဲ့တဲ့ပိုက်ဆရာ H ကတော့သူ့အလို့သဘောအရပြည်ပေါ်ကတွေကိုတပ်ပုံရိုက်ရတာလို့ပြောပါတယ်။မင်းမီးရဲ့ပြင်သစ်ရှိနေကတော့တရားဥပဒေဆုံးဖြတ်ချက်ပေါ်ယူခံဝင်သွားမယ်လို့ဆိုပါတယ်။အခင်းဖြစ်ပြီး၃ရက်ကြာမှနိုင်ငံတကာထပ်သွားတဲ့မင်းမီးဟဆာကတော့ပြင်သစ်ကိုပြောင်းရောက်မလာသေးပါဘူးခင်ဗျာ
။ဗြိတိန်နိုင်ငံမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးဆန္ဒပြသူတွေကလန်ဒန်ဟီသရိုးလေဆိပ်နားမှာအဝေးထင်း drone ရင်လွတ်ပြီးတော့လေရင်ခီးတွေပြဲအောင်လို့ဆန္ဒပြဖို့ကြိုးစားခဲ့ပေမဲ့လေရင်ခီးစင်တွေကိုမထိခိုက်ဘူးလို့လေဆိပ်တာဝန်ရှိသူတွေကပြောပါရယ်လေဆိပ်ကန့်သတ်စုံနဲ့မှ drone ရင်လွတ်ဖို့ကြိုးစားသူအမျိုးသားနှစ်ယောက်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါရယ်ချာလာရီနီကလည်းဆန္ဒပြသူ၅ယောက်ဖမ်းဆီးခံရပါတယ်ဟီသရိုးဘော့စ်လို့နာမည်ပေးထားတဲ့ဆန္ဒပြအဖွဲ့ကလေဆိပ်နဲ့၅ကီလိုမီတာအကွာအတွင်း drone ရင်တွေလွှတ်ပြီးတော့လေရင်ပြတ်တက်မှုတွေရပ်သွားအောင်ဆန္ဒပြကြဖို့ဖြစ်ပါတယ်လေထုညဉ့်ဉန်းစီတဲ့ကာဗွန်ဒိုင်ဆိုက်ထုတ်လွှတ်မှုလျှော့ချရေးအစိုးရကပြင်းပြင်းထန်ထန်ဆောင်ရွက်စီဖို့သူတို့ကရည်ရွယ်တာပါ drone ရင်တွေတရားမဝင်လွှတ်တင်တာဆန္ဒပြမယ်ဆိုတဲ့အစီအစဉ်တွေရှိပေမဲ့လေရင်ခီးစင်တွေကိုမထိခိုက်ဘူးလို့ဟီသရိုးလေဆိပ်ရဲ့ website မှာထုတ်ပြန်ထားပါတယ်အဝေးထင်း drone ရင်တွေလွှတ်မတင်နိုင်အောင်ဟီဒရိုလေဆိပ်ကအဝေးထင်းဆက်သွယ်ရေးကိုကြားဖြတ်ခဲ့တယ်လို့ဟီဒရိုပေါ်စဖွဲ့ကပြောပါတယ်။ခီးတွေဘေးကင်းစွာခီးသွားလာနိုင်ရေးအတွက်အန္တရာယ်ဖြစ်နိုင်တဲ့ကိစ္စတွေကိုကာကွယ်ဖို့အာဏာပိုင်တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လေဆိပ်တာဝန်ရှိသူတွေကပြောကြားထားပါတယ်
။ပိုယဟန်မင်းကြီးဖရန်စစ်အနေနဲ့ထိုင်းနိုင်ငံကိုဆက်စားပါပါသွားရောက်ပြီးဂျပန်ကိုလည်းဆက်သွားဖို့ရှိနေပါတယ်။ဒီမှာလာတဲ့သွားမဲ့ပိုဟန်မင်းကြီးရဲ့ဒီအာရှခီးစဉ်ထဲမှာနျူကလ িয়ার လက်နက်လုံးဝဖျက်သိမ်းရေးတောင်းဆိုဖို့နဲ့ထိုင်းနဲ့ဂျပန်ကလူနည်းစုခရစ်ယာန်တိုင်ဝမ်ကိုချိမြှောက်ဖို့အဓိကဖြစ်ပါတယ်။ပိုဟန်မင်းကြီးအနေနဲ့အာရှတိုက်ကိုနိုဝင်ဘာ19ကနေ26တင်ခီးထမဆစ်ကြောင်းဗာတီကန်အသင်းတော်ကအတည်ပြုလိုက်ပြီးထိုင်းနိုင်ငံဆိုင်ရာဗာတီကန်တန်ကိုယ်စားလှယ်ကမ်းရုပ်ဆရာတော်ကလည်းဒီထိုင်းခီးစဉ်ကိုဒီနေ့ကျင်းပလိုက်ပါတယ်။ပိုဟန်မင်းကြီးဟာထိုင်းနိုင်ငံကိုနိုဝင်ဘာ20နဲ့23တွင်မှာဝင်ရောက်မှာဖြစ်ပြီးအဲဒီနောက်ဂျပန်ကိုဆက်သွားမှာပါ။ပိုဟန်မင်းကြီးအနေနဲ့မြန်မာနိုင်ငံကိုလည်း2019ခုနှစ်အခုလိုနိုဝင်ဘာလကုန်ပိုင်းတုန်းကပဲပထမဆုံးရောက်ရှိခဲ့ပူပါတယ်။ထိုင်းနိုင်ငံကိုတော့1984ခုနှစ်တုန်းကပိုဟန်မင်းကြီးဒုတိယမြောက်ဂျပန်သွားရောက်ခဲ့ပြီးနောက်ထပ်ပိုဟန်မင်းခီးစဉ်တွေမရှိခဲ့တာကြားပါပြီခင်ဗျာ
။ဟုတ်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အပြည့်အခက်ရက်စဲရေးသဘောတူညီမှုမလုပ်ဆောင်နိုင်ခင်မှာအစိုးရဘက်ကတင်ပြလာသလိုစစ်ဆောင်တွေရဲ့နေရက်ပြန်ရေးအရင်လုပ်မယ်ဆိုရင်ငြိမ်းချမ်းရေးကိုမြင်တွေ့ရမှာမဟုတ်ဘူးလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာတင်ပြခဲ့တယ်လို့ KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဦးကထာကပြောဆိုလိုက်ပါတယ်။တပ်မတော်ပေါ်မှာအတရေဖြတ်မှုနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကမြကြီးနားမြို့တရားရုံးမှာဦးတိုက်လျှောက်ထားခဲ့ပြီးတော့တပ်ဖက်ကနေပြန်လည်ရုပ်သိမ်းပြီးတဲ့ရပ်ပိုင်းအတွင်းမှာပဲ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်နဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့မနေ့ကမန္တလေးမြို့မှာတွေ့ဆုံခဲ့တဲ့အချိန်ပြောဆိုခဲ့တာပါ။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
KBC နှစ်ချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်ကတပ်မတော်ရဲ့ဂုံတိတ်ကညှို့နှွမ်းစေရာပြောဆိုခဲ့တဲ့ဆိုရဲ့အကြောင်းပြချက်နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်ထိုက်ကပြည်မှုဆိုင်ရာဥပဒေပုံမှန်200နဲ့မြကြီးနားမြို့တရားရုံးမှာဩဂုတ်လ16ရက်ကဥတိုက်လျှောက်ထားခဲ့တဲ့ကိစ္စကိုပြန်လည်ရုပ်သိမ်းပြီး2ရက်အကြာစက်တင်ဘာ12ရက်နေ့ကတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KBC ဥက္ကဋ္ဌတို့မန္တလေးမြို့မှာတွေ့ဆုံခဲ့ကြတာပါတွေးဆမှုရဲ့အတွင်တပ်မတော်ဘက်က KBC ဥက္ကဋ္ဌကိုတရားစွဲရာရုပ်သိမ်းတဲ့အကြောင်းငြင်းငြင်းရေးလက်တွဲဆောင်ရွက်ဖို့ပြီးတော့ဘာသာရေးဖိနှိပ်မှုတွေတပ်မတော်ဘက်ကမရှိကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့ဆိုပါတယ်။ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်ဘက်ကတော့နှစ်ဖက်ငြင်းငြင်းရေးကိစ္စတွေပြန်ဆနိုင်ဖို့နဲ့ဆက်ဆောင်တွေအပြန်နိုင်ဖို့အဓိကဆွေးနွေးခဲ့ပြီးနှစ်ဖက်အပြည့်အဝရေးထိုးပြီးမှပဲဒေသခံတွေနေရပြန်ရေးကိုမျှော်လင့်ကြောင်း VOA ကိုအခုလိုပြောပါတယ်။
အခုကျွန်တော် NRPC နဲ့လုပ်နေတဲ့အပေါ်မှာဒီစက္ကနရာကိုအရင်ပြမယ်ဆိုတဲ့အပေါ်မှာပေါ့နော်ဒီစက္ကနရာပဲပြန်ပြီးတော့ပေါ့ဒီ peace process ကိုတော့မရောက်နိုင်ဘူးပေါ့အဲဒါကြောင့်ကျွန်တော်ပြောကြတော့ဒီ KCC နည်းတော့ဒီ KO နဲ့လည်းကျွန်တော်ဆွေးနွေးပြီးတဲ့အချက်ကတော့ bilateral to be မှာအလုံးပြန်ရေးကိုဆက်လုပ်ကြပေါ်ဆိုဆိုတဲ့တော့ပုံပေါ်ဆက်ဖြစ်ပါတယ်ဒါကြောင့်မလို့အလုံး IGB အလုံးရဲ့ပြန်ရင်းငင်းချမ်းကြီးရဲ့ခြေလမ်းတလောင်းကိုကျွန်တော်တို့စပြီးတွေ့ရမှာဖြစ်တယ်
။န နှစ်ဖက်တပိုင်းဆိုင်ရာကိစ္စတွေဆွေးနွေးရအခါမှာအလျှော်အတင်းနဲ့ညှိနှိုင်းကြဖို့လဲဆွေးနွေးခဲ့ကြတာမှာတမ်တော်ဘက်ကငြိမ်းချမ်းရေးကိုအချိန်ယူပြီးပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ်
ဒါပေမဲ့ဒီချက်ချင်းကြီးပြောင်းလဲလို့မရတဲ့အပိုင်းမှာလည်းတို့တို့ရုံးပန်နေရတယ်လို့လည်းကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒီဆိုရင်ဆွေးနွေးကြီးမှပြည်သူဆက်ချက်ပေါ်မှာမေတ္တာနဲ့ဝတ်တော်အပြုတော်နဲ့ဟိုငင်းချမ်းရေးကိုအလုံးစုံရတော့မယ်ဆိုတော့ဖြစ်နိုင်မယ်လို့ကျွန်တော်အဲ့လိုပြင်နေပါတယ
်။ကချင်နှစ်ချင်းခရီးယန်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်နဲ့အတူဆရာတော် Foreign 2 Mile ဆရာတော် Foreign ခါလီပြီးတော့ငင်းချမ်းရေးဖော်ဆောင်ရေးအဖွဲ့ PCG ကဦးလမိုင်ကွမ်ကြာနဲ့ဦးခပ်ပရာခေါအောင်တို့တက်ရောက်ခဲ့ကြတာပါ။တက်မတော်ကာဝေးဦးစိတ်ချုပ်ရုံကလည်းဒီတွေ့ဆုံမှုအကြောင်းသတင်းထုတ်ပြန်ထားပါတယ်။KIO ပါတဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရညီညာရေးကိုယ်စားလှယ်အဖွဲ့တွေနှစ်ဖက်အပြစ်ခတ်ရက်စဲရေးအတွက်လာမယ့်စက်တင်ဘာ16ရက်နဲ့19ရက်တို့မှာကျိုင်းနှုံမြို့မှာတွေ့ဆုံသွားဖို့လည်းရှိသလိုတက်မတော်နဲ့ KIO အဖွဲ့ကြီးဂျာမာလည်းအပြစ်ရက်စဲရေးအတွက်တရားတွေ့ဆုံဆွေးနွေးခဲ့ကြတာလည်းရှိပါတယ်2017ကနေပြန်ဖြစ်ပွားနေတဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်ကြားတကြောပြန်တိုက်ပွဲကြီးကြောင့်ကချင်နဲ့ရှမ်းမြောက်မှာစစ်ဆောင်ဥယျာဉ်တသိန်းဝန်းကျင်ရှိပြီးသူတို့နေရာပြန်နိုင်ဖို့ကချင်စစ်ဆောင်များအကူအညီကယ်ဆယ်ရေးကော်မတီ KHCC ကစူးစမ်းနေရလဲဖြစ်ပါတယ်
။ကိုစောထပ်ပါရှင်ဆက်ပြီးတော့ရှမ်းမြောက်ပိုင်းဘက်ကတိုက်ပွဲတွေရဲ့သတင်းတင်ပြပေးကြပါမယ်။အစိုးရနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားမှာငြိမ်းချမ်းရေးအတွက်တွဲဆုံဆွေးနွေးကြဖို့ပြင်ဆင်နေကြမှာပဲ။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတော့တပ်မတော်နဲ့ TLLA တအောင်းပလောင်အဖွဲ့တို့ကြားဒီကနေ့မနက်တိုက်ပွဲတွေထပ်ဖြစ်ပါတယ်။တိုက်ပွဲကတော့မနက်9နာရီကနေစဖြစ်ပြီးတော့နေ့ကင်း2နာရီခွဲအထိလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိသလိုရဟတ်ရင်တွေထဲမှာတိုက်ခိုက်တာတွေလည်းရှိနေပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ငင်းကြိုင်းကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင် TNLA တအမ်းပလောင် MNDA ကိုကနဲ့ AA စခိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာလာမယ့်16ရက်နဲ့19ရက်နေ့တွေမှာကျိုင်းတုံမြို့မှာတွဲဆုံဆွေးနွေးဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီလိုပြင်ဆင်နေချိန်မှာပဲဒီကနေ့နမ်ဆန်မြို့အနီးမှာတမ်ရွန်နဲ့ DNLA တို့တိုက်ပွဲဖြစ်ပွားနေကြောင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ရဲ့အလုံးမှုဆောင်ဦးမိုင်သိန်းစော်ကအခုလိုပြောပါတယ်။
နမ်ဆန်မြို့ရဲ့ကျန်လန်အုပ်စုဟိုးချောင်းကျေးရွာမှာတောင်ယူဖျားအောက်မှာဖြစ်တာမနေ့9နာရီကနေ7နာရီမတင်လောက်ပဲဖြစ်တယ်ရာဒီတောင်ယူဖျားမှာဖြစ်နေလေပေါ့တယ်တွားလိုက်လာလိုက်ဆိုရင်ဘာလို့လဲဆိုတော့တောင်ယူဖျားကဒီလိုမျိုးတင်က6000ကျော်ပေါ့နော် 9000 ကတ်နေတာပေါ့နော်အဲ့ဒီဂုံးပေါ်ရောက်ပြီဆိုရင်မြို့နယ်တစ်ခုလုံးရေချစ်ခင်တဲ့ဂုံးလုံးမြင်ရတဲ့အခါကျတော့သူတို့တော့အဲ့ဒီမှာကနှစ်တချို့တော့ဝင်နားတဲ့အနေထားရှိတယ်ဒါမဲ့တက်ကလည်းတောက်လျှောက်မြုပ်မြင်မှာဖက်နေတဲ့အခါကျတော့ဖက်ကိုသွားဖြည့်ပြည့်တယ်ဖြစ်သွားတာ
DNLA တန်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတိုက်ပွဲတွေဂျိုးကြဂျိုးကြဆက်လက်ဖြစ်ပွားနေပြီးရဟတ်ရင်နဲ့ပါတိုက်ခိုက်တာတွေရှိကြောင်းပြောပါတယ
်ဒီမလဲခုနလားလာဝန်ဆောင်မှနမ်ဆောင်ကြီးနောက်ပဲဒီတောင်ယူဖျားကုန်းဘုံနော်အဲဒီမှာဒီတမ်းမဒီတင်ရတဲ့ခလာရနိမငါလာကျွန်တော်တည်ရင်ကိုဒီကိုရှိတဲ့နေရာဟိုလာရောက်ဒီကတက်ခဲ့တော့တဲဘောစားတင်ဖြစ်ပေါ်လာဒီတဲဘောရောကျူးကျူးကျားဖြစ်နေတဲ့ဒီဒီနမ်ဆန်တက်စခိုင်းရဲ့နမ်ဆန်ဒီနမောရဲ့ကိုကဒီဥဒန်နာဂနိမီမဒီအခုထိပေါ်တော့အချိန်90ရက်လောက်ရှိပြီဆက်မပြတ်တော့ဒီခဏနေခုကလည်းခုနဲ့နာရီ20လောက်ဒီအဲဘောမှာရဟင်းနေပြီနဲ့လာရောက်ဒီခဏနေတော့ဒီ
နမ်ချန်မြို့နယ်ကတန်ကာတော်တပားကလည်းအခုလိုမိန်ကြားပါတယ်
။ဒီမန်တုံမြို့နယ်နဲ့နမ်ချန်မြို့နယ်ကိုဥတည်ပြီးတော့ရဟချင်းနှစ်စီးသုံးစီးလာခဲ့။အမြောက်တန်ကတော့ပြစ်နေတာမနဲ့ကလေးကအခုတည်းကပြစ်နေတယ်နော်။မြို့ဝနေရှမ်းပြစ်လာပါဟိုးကြောင်ကုန်းပေါ်မှာပြစ်တယ်။ခုရရဟချင်းနှစ်စီးပြန်သွားပြီဒါဆိုပဲဆက်သွားတယ်။ဘုံကချရတယ်။ခိုလာတို့လူရှောရွာတို့အဆုံးအဘုံကချလိုက်တယ်။ဟုတ်လား။တောင်ကြီးပြရဟုတ်ကဲ့နည်းနည်းကျော်လာလေ။
ဒီနေ့တိုက်ပွဲဖြစ်ပေါ်ရတဲ့ပတ်သက်ပြီးမီးမြန်းနိုင်ဖို့တမ်ရော့ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ညနေ၄နာရီခွဲအချိန်ထိတော့တိုက်ပွဲအတွင်းအရတားတွေထိခိုက်တဲ့တည်င်းနဲ့ထွက်ပြေးတင်းရှောင်တဲ့တည်င်းတွေမရရှိသေးကြောင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ကပြောပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေချိန်ဟာတမ်ရော့ကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်တိုင်းဒေသကြီး၅ခုမှာစစ်ရေးလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြေညာထားချိန်ဖြစ်ပြီး DNLA အပါအဝင်မြောက်ပိုင်းအဖွဲ့တွေဘက်ကလည်းတလားအပြစ်ခတ်ရပ်ဆဲကြောင်းကြေညာထားချိန်ဖြစ်ပါတယ်
ကိုမိုးစောပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်အတွင်းမှာစစ်ဘေးရှောင်စခန်းတချို့မှာတော့စာနယ်ရိတ်ခါစံပြက်လက်မှုနေတဲ့ကြောင့်နေရပါတယ်ကြောက်တော်မျိုးနယ်ကကန်ဆောက်စစ်ရှောင်စခန်းကိုစံရိတ်ခါကူညီပေးတာကိုရပ်ဆိုင်ပေးဖို့ပြည်နယ်အစိုးရဘက်ကကမ္ဘာစာနယ်ရိတ်ခါအစီအစဉ် WFE ကိုညွှန်ကြားထားလို့ဒီလအတွက်ဆန်အခက်ခဲဖြစ်တာလို့စကန်တာဝန်ခံတွေကပြောပါတယ်။ဒါပြင်ညဦးနဲ့ပုံနဲ့ဂျုံမျိုးနယ်ကဆစ်ရှောင်စခန်းတချို့မှာလည်းရိတ်ခါအခက်ခဲတွေကြုံနေရပါတယ်။ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဘက်ကပြောတာကတော့ဆစ်ရှောင်စခန်းနေထဲမှာဆန်ရိတ်ခါလုံလောက်စွာပေးထားလို့ဆန်အစားတခြားရိတ်ခါတွေထောက်ပံ့ပေးဖို့ WFE ကိုပြောဆိုတာဖြစ်ကြောင်းနဲ့ရိတ်ခါဝင်ငှား
ကစစ်ဘေးရှောင်စခန်းတွေမှာဒေးအပိုင်းတွင်စန္ဒရိတ်ခါခက်ခဲတွေနဲ့ကြုံတွေ့နေရတာပါ။ကြောက်တော်မြို့နယ်ကန်ဆောက်စစ်ရှောင်စခန်းကိုကဘာစန္ဒရိတ်ခါအစီအစဉ် WFP ကနေစံကူညီတာရပ်ဆိုင်ဖို့ရခိုင်ပြည်နယ်ဆွေရကနေညွှန်ကြားထားလို့ဒီလအတွက်စံပြတ်လတ်မှုနဲ့ကြုံနေရတယ်လို့စစ်ရှောင်စခန်းတာဝန်ခံကန်ဆောက်ဆရာတော်ကမိန့်ပါတယ်။
လက်ရှိရှင်ကဒီလာတဲ့မှာတော့စာရရတော့တော်လျက်ခတ်တင်နေတယ်ဗျာ။ဒီလာတော့ကတော့ WF ကလာပေးရပေါ့နော်။ဒီလာမှာတော့အဆန်ကြတော့အစိုးရကပြလိုက်တယ်လို့ပြောတယ်။ဆိုတော့ဆန်ပိုက်ကြတယ်၊ဂျန်နဲ့ပြလို့ရတယ်ဆိုပြီးပြော။ဒီလာမှာတော့ဆန်ခတ်ကြတော့ရှိမယ်။အဲသူတို့ပြောတာတော့ဒီလိုတော့မှာအစိုးရကနေခွင့်ပြုရင်ပြေဖို့အတွက်အစီအစဉ်ရှိပြီးသားပေါ့နော်။အစိုးရကနေပိတ်ထားလို့တပြီးတော့မပေးရအောင်အဲ့လိုပုံစံမျို
းလူကြီး400ကျော်ရှိတဲ့ကန်ဆောက်စစ်ဆောင်စခန်းကိုကဘာစန္ဒရိတ်ခါအစီအစဉ် WFP ကနေစန္ဒရိတ်ခါထောက်ပပေးရကနေဒီရပိုင်းတွင်ဒီနယ်ဆွေရကနေစန္ဒရိတ်ခါထောက်ပတာရဆိုင်ထားဖို့ WFP ကိုညွှန်ကြားထားကြောင်းဆရာတော်ကမိန့်ပါတယ်။ဒီနယ်ဆွေရဖွဲ့အနေနဲ့စစ်ဆောင်စခန်းတွေမှာစံထောက်ပသားတာလုံလောက်စွာရှိနေလို့စံစားတခြားရိတ်ခါတွေထောက်ပဖို့ပြောဆိုတာဖြစ်ကြောင်းဒီခိုင်ပြည်နယ်ဆွေရဖွဲ့စီပင်ဝန်ကြီးဦးဝင်းမြင့်ကအခုလိုဖြေရှင်းချက်ပေးထားပါတယ
်။ WFP ကထောက်ပနေရဆိုတာလည်းတော့ကျွန်တော်စံရိတ်ခါကအစိုးရကအပြည့်အဝထောက်ပပေးနေတာဖြစ်တဲ့အတွက်ကြောင့်စံရိတ်ခါကိုထောက်ပပေးပါလို့ပြောလို့ရဖြစ်တယ်။နော်ကျွန်တော်တို့လာရှိကျွန်တော်တို့ပြင်နေရတယ်။ဒီမှာအစိုးရကဘလို့လိုအပ်မယ်ဆိုတော့အဲ့ဒီစံရိတ်ခါကိုကျွန်တော်တို့ပံ့ပိုးပေးထားတယ်တလားပုံကြီးရဲ့အခါမှာနောက်တလားအစ်ထပ်ပြီးတော့ပန်းမိုးအဲ့ဒါမျိုးပြရအောင
်ပြီးကြတဲ့လတုန်းကလည်းမြောက်ဦးမြို့နယ်စိန်ညိုတင်းသိန်ကပြည်ပင်ရင်ရွာတိတ်ကြီးစစ်ဘေးရှောင်စခန်းလေးခုကိုစံထောက်ပတာရဆိုင်ဖို့ဒီနယ်ဆွေရကနေပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC အဖွဲ့ကိုညွှန်ကြားခဲ့ပူးပါတယ်။နောက်ပိုင်းရခိုင်ပြည်နယ်လှုပ်တော်ကနေပြန်လည်တင်ပြမှုကြောင့်အကူအညီဆက်လက်ရရှိခဲ့ပါတယ်။ဒီခိုင်ပြည်နယ်ဆိုရအနေနဲ့ကန်ဆောက်စစ်ဆောင်စခန်းကိုစံကူညီထောက်ပမပေးနိုင်တာကြာပြီလို့လည်းကန်ဆောက်ဆရာတော်ကစက်မိတ်ပါတယ်။
ဆိုတော့ဦးဇင်းတို့စခန်းနေပေးတော့ကြာပြီတရားကြီး။ဒီနေ့ကနလား3လောက်တော့ရှိပြီဒီနေ့။အရင်တော့တော့ပြည့်ခဲ့တယ်။ဒါနဲ့ကိုတောင်းကနောင်ငန်းဆန်ရေတပ်ပေးတာ။အခုတော့ပြည့်ကကြာလာပြီ
။ဒီနယ်ဆိုရကနေစစ်ဆောင်သူကိုတရက်လျင်ကြက်ငွေ300ကျပ်နဲ့စံဖိုးပေးတာဖြစ်ပြီးအခုထောက်ပမှုမရတာ3လခန့်ရှိနေပြီလို့ဆရာတော်ကမိတ်ပါတယ်။အလားတူပုံရိုးမျိုးနဲ့အထက်မြတ်နဲ့စစ်ဆောင်စခန်းမှာလည်းစန္ဒရိတ်ခါပြတ်လတ်နေပြီလို့ကြေးရွာအုပ်ချုပ်ရေးမှူးဦးလတ်ပြည့်အောင်ကပြောပါတယ်
။ခဲမှာစန္ဒရိတ်ခါကတော့အခုကြားနေတဲ့ခင်ဗျားတော့အကြီးအကျယ်တွေမရှိသေးဘူး။အဲ့ဒီကခဏရနာလေးချင်တဲ့တရားပေါ်ရှိတာ။
မျိုးလူမျိုးတွေအများစုနေထိုင်တဲ့အထက်မြတ်နဲ့စစ်ဆောင်စခန်းမှာစခန်းနေဦးရေ900ကျော်ရှိနေပြီ။တလကိုစံအိတ်900ခန့်အသုံးပြုနေတာဖြစ်ပြီးတော့အစိုးရစီမှာစံထောက်ပမှုမရတာတလနီးပါးကြာနေပြီလို့သူကဆိုပါတယ်။မြအုပ်မြို့နယ်ကစစ်ဆောင်တဆောင်ကျော်ရှိတဲ့စင်ဘောကိုင်းစစ်ဘေးရှောင်စခန်းမှာအစိုးရကရိတ်ကထောက်ပပေးမဲ့လည်းလုံလောက်မှုမရှိဘူးလို့အကူအညီပေးရေးဖွဲ့ဝင်ဥစော်ထွန်းကပြောပါတယ်
။ဖော်ဝတ်ဖို့ဗျာအထူးသဖြင့်ဒီမြို့အနီးတောင်မှာရှိတဲ့စခန်းတွေအဆင်ပြေမယ်လို့အဝေးမှာရှိတဲ့စင်ဘောကိုင်းတို့မျိုးစခန်းတွေကတိတ်အဆင်ပြေဘူး။သူကတဆောင်ကျော်လောက်ရှိရပါဘူးနော်။သူကရအစီအစီရလေ။အဲ့ဒီကလည်းထောက်ပံ့ပေးတာကဟိုလူတစ်ထောင်မှာရှင်သူကရာဝယ်လို့ရတယ်ဆိုရင်ရှောက်ရတာကလုံးဝပဲထောက်ပံ့နိုင်တယ်။ကျန်တဲ့60000ကလုံးဝမထောက်ပံ့နိုင်ဘူး။ဒီတော့ကလေးစကားလို့ဒီအရာမျိုးပုံပေါ်ရေးအရာတော့ဒီ social နိုးတော့လာမရှိတော့ဖြစ်ပါဘူး။တော့လာလို့လမ်းမလုံးတော့တဲ့ကြောင့်ငါကတော့ဖွင့်မပြုတာတကြောင်ရေပေါ့
စစ်ဆောင်စခန်းဒီမှာရိတ်ခါရောက်တာကြံ့ကြံ့တာနဲ့မလုံလောက်တဲ့ဖြစ်စဉ်ပေါ့ထောက်ပရေးအတွက်စည်ရင်လွှဲချော်မှုရှိနေတာဖြစ်လို့အစိုးရကနေပြန်လည်ထောက်ပပေးမယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြတ်ကဆိုပါတယ်
ရခိုင်ပြည်နယ်မှာရှိတဲ့စစ်ဆောင်ကအကုန်လုံးကိုလည်းကျွန်တော်တို့ညီစွာဖော်ဆောင်ရိတ်ခါကိုပို့ဖတ်မှုပေးနေတယ်။ဒါမဲ့ဟိုပြင်းပြလွှဲချော်မှုတော့တောက်တော်နဲ့နည်းနည်းလေးဒီကပိုင်းနဲ့ရိတ်ခါနေတော့ရှိတယ်။ရင်းကြနေလွှဲချော်တော့အဲ့ဒါကန်ပြီးတော့ကြံပြီးတော့ဖြီးပြီးနေတယ်
ပြည်ထောင်စုနဲ့ကုန်ပိုင်းကစားပြီးရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့မြောက်ဦးပူရီတောင်ရတိတောင်ကြောက်တော်မင်းပြားပုံရုံမြေပုံအမ်းမြုံနယ်ဘက်တွေမှာတိုက်ပွဲတွေဆက်တိုက်ဆုတလို့ဖြစ်ပွားခဲ့တာပါ တိုက်ပွဲတွေကြောင့်ဆစ်ဆောင်ဦးကြီးခုနှစ်တောင်ကျော်ရှိလာနေပြီဖြစ်တယ်လို့လဲဆစ်ဆောင်ကူညီပေးရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ရခိုင်ဘက်ကအခြေအနေနိုင်ကွင်းပြောပြပေးသွားတာဖြစ်ပါတယ်ရှင်။နောက်ပြီးတော့ဒီရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တချို့နေရက်ကိုပြန်လာကြတဲ့အကြောင်းကိုတဆက်သေးတင်ဆက်ချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးစတင်နိုင်မှုအခက်အခဲတွေရှိနေပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပြန်ဝင်လာတ ကျွန်တော်တို့ရဲ့ဒီအတောင်ယူနေရာလေးတက်ကိုအခုလိုလိုက်လာပါတယ်ဆိုတဲ့ကိုပြန်လာခဲ့ကြတဲ့ဒုက္ခတွေကိုနိုင်ငံတကာတန်တမန်တွေနဲ့မြန်မာအစိုးရကရခိုင်ပြည်နယ်စစ်တွေမြို့မှာတွေ့ဆုံပေးခဲ့တယ်လို့ဆိုပါတယ်အကြောင်းပြေဆုံးကိုတော့
ဒင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်အရာနေရာစုခွာသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်လက်ခံမှုအတွက်2019နှစ်စပိုင်းကလေးကမြန်မာအစိုးရဘက်ကပြန်လည်လက်ခံရေးစခန်းတွေဖွင့်ပြီးပြင်ဆင်ဆောင်ရွက်လာခဲ့တာပါ။နှစ်ဖက်အပြန်အလှန်စီစစ်ပြီးတဲ့သူတွေကိုပြန်လည်ပို့ဆောင်ပေးဖို့အကြောင်းကြားခဲ့ပေမဲ့အဲ့ဒီအစီအစဉ်တွေအချိန်ချင်းပြတ်ခဲ့ပြီးအခုချိန်ထိတရား ာဇာမိုင်းအထိ200ကျော်ရှိလာပါသည်။ဒီရက်ဆုခွာသွားသူတွေက6ဦးဟာစက်တင်ဘာလ17ရက်နေ့ညပိုင်းမှာပြန်လည်ဝင်ရောက်လာတယ်လို့တောင်မြိုလဝဲလက်ခံရေးစခန်းလာဝကအဖွဲ့ခေါင်းဆောင်ဦးအောင်ဖြိုးဟန်ကပြောပါတယ်
။ညပိုင်းပေါ့နော်ညပိုင်းမှုချုံမှရောက်တယ်ဗျ။မကျမရောက်ရတော့သူတို့နေတိုင်းမှုပါညာကျွန်တော်တို့ဆီတင်ပြီးတယ်နောက်နေ့မနက်မှာကျွန်တော်တို့ပြန်လည်လက်ခံရေးလုပ်ငန်းတွေပေါ့နော်လုပ်ပြီးတဲ့နောက်ကျွန်တော်တို့နေ့လယ်ပါပဲသူတို့နေ့လယ်သာကျွေးပြီးတော့ဦးစိုးထွန်းကနေမှသူတို့ဦးဆောင်ပြီးတော့မှတာဖုတ်ကောင်စခန်းကိုသူတို့ခေါ်သွားတယ်ခင်ဗျာ
မြန်မာအစိုးရတာဝန်ရှိသူတွေကကုလသမဂ္ဂအရာရှိတွေအာဆီယံနဲ့အိန္ဒိယနိုင်ငံတွေကတန်တမန်တွေကိုဖိတ်ခေါ်ပြီးအရင်ကပြန်ရောက်နေပြီဖြစ်တဲ့ဟိန္ဒူနဲ့မွတ်စလင်ဒုက္ခသည်မိသားစုတွေနဲ့စက်တင်ဘာလ10ရက်နဲ့17ရက်နေ့တို့ကစစ်တွေမြို့မှာတွေ့ဆုံပေးခဲ့ကြောင်းလာဝကအရာရှိတွေက VOA ကိုပြောပါတယ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြန်လာသူတွေကိစ္စနဲ့ပတ်သက်လို့သတင်းနောက်တွေကမိလာမှာပြန်လာသူတွေရဲ့လုံခြုံရေးကြောင့်အသေးစိတ်ပြောဖို့မရှိကြောင်းတမလာယုံဝင်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးစောထေကပြန်လည်ဖြေကြားခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအတွက်တောင်မြိုလဝဲစခန်းနဲ့ငခုရစခန်းတို့ကိုထားရှိပြီးလှဖိုးကောင်ချစခန်းကနေတဆင့်သူတို့ကိုပြန်လည်နေရာချထားပေးတာပါအခုရောက်လာတဲ့မိသားစုဝင်6ဦးကလောလောဆယ်မှာသူတို့ရဲ့အမျိုးတွေနဲ့နေတယ်လို့မောင်းနှုံမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးစွန်ထွန်းကပြောပါတယ
်သူတို့ကလောဆယ်မနေ့ရက်ကွက်မှာသူတို့အမျိုးတွေနဲ့နေပါတယ်ကျွန်တော်တို့ကလာရင်တော့ဥတွေနဲ့လုပ်ခင်းတော့အကုန်လက်ခံပါပဲဒါပေမဲ့ဒီဘက်ဒီဘက်ထဲမှာစစ်ဆေးပြီးတဲ့လူတွေရှိဖို့ပဲလိုတာပါကျွန်တော်တို့ပြောပြရမရှိပါဘူး
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရနေရက်ဆုံးဖြတ်သူပြန်လည်လက်ခံနေရချထားရေးကိစ္စတွေကို2018ခုနှစ်ဇန်နဝါရီလ23ရက်နေ့ကစပြီးမြန်မာအစိုးရကစတင်ဆောင်ရွက်ခဲ့ပါတယ်2018ခုနှစ်နိုဝင်ဘာ15ရက်နေ့မှာနေရက်ဆုံးဖြတ်သူတွေကိုပြန်လည်ပို့ဆောင်ပေးမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကအကြောင်းကြားခဲ့ပေမဲ့အခုထိပြန်ပို့တဲ့အစီအစဉ်ကိုမစတင်နိုင်သေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေဒုက္ခသည်တွေခုံတိုက်ခါရှိရှိနေရက်ပြန်နိုင်မှုကျူးပန်းရမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာရှီနာကပြည်ခဲ့တဲ့ရက်ပိုင်းအတွင်းသူ့နိုင်ငံလွှတ်တော်မှပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြည့်အဝပြင်ဆင်ထားပြီးဖြစ်ပေမဲ့အခုချိန်ထိနေရက်ပြောင်းရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေရကြောင်းပြောဆိုခဲ့သလိုတရုတ်အိန္ဒိယနဲ့ဂျပန်တို့လိုအာရှနိုင်ငံတွေဝိုင်းဝန်းကူညီကြဖို့လည်းတိုက်တွန်းခဲ့ပါတယ်မြန်မာအစိုးရကတစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာလက်မခံပေမဲ့ဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်မှာလက်မှတ်ထိုးလုပ်ဆောင်နေသလိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကတချို့ကိုနေရက်ပြန်ပို့ရေးနှစ်နိုင်ငံတာဝန်ရှိသူတွေဒုတိယအကြိမ်ဖြစ်ဩဂုတ်လ22ရက်နေ့ကစီစဉ်ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးနောက်အပြန်အလှန်ပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။
VOA သတင်းတော့စုစုပါရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုံးလင်းပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာအတုဒဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်စက်တင်ဘာလ13ရက်တောက်ကြညရဲ့ဒုတိယပိုင်းနိုင်ဝက်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့အမျိုးသမီးခဏ၊တုဒ္ဒဆုံလေးအမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့နှီးပညာအစည်းအဝေးမှာနားဆင်ရမှာကတော့မျိုးတွေတိဆောက်တဲ့အချိန်မှာမြေအောက်ဥမြင်လိုင်းကောင်းတွေဖောက်ပြီးတော့ကြောက်တူလောင်နေရချထားဖို့စောက်ရပါသလဲဆိုတာကိုတော
့ဆိုင်ကောင်းတွေတူနေအမှ storage ပေါ့ပစ္စည်းတွေတူဆောင်ဖို့တွေနောက်ပြီးတော့ shopping center တွေဖောက်တဲ့လုပ်ငန်းတွေအများကြီးတစ်ခုမှာ
သိပ္ပံနဲ့နည်းပညာခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ကနေဒါနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူ Kelly Craft ဟာကြာသပတေးနေ့ကပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတင်ဖြစ်နေစတင်တာဝန်ထမ်းဆောင်နေပြီဖြစ်ပါတယ်။သူ့အနေနဲ့ကုလသမဂ္ဂမှာအမေရိကန်တို့ရဲ့ခေါင်းဆောင်မှုအားကောင်းအောင်ဆောင်ရွက်ပြီးတော့လူအခွင့်အရေးကိုလည်းအလေးပေးသွားမယ်လို့ပြောပါတယ်။သူမရဲ့ခင်မွန်းဖြစ်သူကတော့ကြောင်မီးသွေးတွင်လုပ်ငန်းပိုင်ရှင်တန်းကျွယ်တထဲကြီးနဲ့အတူKelly Craft ဟာသမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆယ်လှုပ်ရှားမှုတွေမှာဒေါ်လာတန်းနဲ့ချီပြီးလှူဒန်းခဲ့သူဖြစ်တဲ့အတွက်သူ့ကိုဒီလိုယာရုတာဝန်ပေးအပ်ခြင်းခံရတာနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကယာရုကနေနှုတ်ထွက်သွားတဲ့အမေရိကန်သံတမန်ကြီးဟောင်း Nikki Haley ရဲ့နေရာမှာအစားတို့တာဝန်ယူမဲ့သံတမန်ကြီးတစ်အနေနဲ့နိုင်ငံတကာရဲ့အကဲဆတ်မှုတွေနဲ့လည်းရင်ဆိုင်ရပွဲရှိပါတယ်။အကြောင်းအဆိုကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်းတင်ပြထားတာနားဆင်ပါရှင်။
I cannot quite reach the words to describe the tremendous pride I feel standing before you as the U.S. Ambassador to the United Nations. This is an institution that is fundamentally committed to realizing the
dreams of the United Nations. We are not going to be able to do this. ကုလသမဂ္ဂဟာအခြေခံအားဖြင့်ကမ္ဘာတစ်ဖက်လူအခွင့်အရေးလူသားတွေအတွက်လူလတ်ခွင့်ရရှိရေးအတွက်ဖော်ဆောင်ဖို့တန်တိတ်ထန်ချမှတ်ထားတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ဒီမုံမြတ်လှတဲ့ရည်ရွယ်ချက်တွေကိုအကောင့်ထဲပေါ်ဖို့ကျမဒီကနေ့နယူးယောက်မှာရောက်ရှိနေတဲ့တွေ့လေကျမတိတ်ကိုဂုဏ်ယူမိပါတယ်လို့ပြောသွားသူကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတဲ့ Kelly Craft ဖြစ်ပါတယ်။နောက်သတင်းပတ်စက်တင်ဘာ19ရက်စတင်မဲ့94ကြိမ်မြောက်ကုလသမဂ္ဂညီလာခံကြီးမတိုင်နှီးစက်တမ12ရက်နေ့ကသမ္မတကြီးကယ်လီဟာကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ထံသူ့ရဲ့ခွင့်အလွှာကိုပေးအပ်ခဲ့ပြီးကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။သူအနေနဲ့အမေရိကန်ပြည်ထောင်စုရဲ့လူအခွင့်အရေးစံထားချက်တွေကိုလည်းရှိရှုဆောင်ရွက်သွားမှာဖြစ်တယ်လို့ခုလိုပြောခဲ့ပါတယ
်။ I come to the United Nations not only as the president's emissary.
ကျွန်မနေနဲ့ကုလသမဂ္ဂကိုသမ္မတရဲ့အထူးတန်တမန်ဖြစ်လာရောက်ယုံကြည်မကပါဘူး။အမေရိကန်ပြည်ထောင်စုရဲ့စံထားချက်တွေဖြစ်တဲ့ဒီမိုကရေစီ၊လူလွတ်လပ်မှု၊လူအခွင့်အရေးအပြင်တပ်နိုင်သမျှပဋိပက္ခတွေကိုငြင်းကြံစွာဖြေရှင်းညှိနှိုင်းရေးအတွက်အမေရိကန်ရဲ့အတန်ကိုကိုးစားပြုသွားမှာဖြစ်ပါတယ်။လူသားချင်းစာနာမှုပဋိပက္ခတွေဖြစ်ပွားနေတဲ့ဂရိကဘာကြီးမှာနိုင်ငံရေးပထဝီဝင်အနေထားရအကဲဆတ်မှုတွေမှာအမေရိကန်ရဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကတိတ်ကိုအရေးကြီးလာပါတယ်။ကျွန်မအနေနဲ့ဒီလိုမျိုးခေါင်းဆောင်မှုပေးနိုင်ဖို့ရည်ရွယ်ပါတယ်လို့သံတမန်ကြီး Kelly Craft ကပြောသွားတာပါ။ဒါအပြင
် I will defend America's values and interest. I will stand by our
ကျွန်မအနေနဲ့အမေရိကန်ရဲ့စံထားချက်တွေနဲ့အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်သွားမှာဖြစ်တယ်လို့ကျမတို့ရဲ့မဟာမိတ်တွေမိတ်ဆွေတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့မရှိစင်ရဲသားတွေခိုးကိုရမယ့်တဲ့လူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ဆောက်ရှောက်သွားမှာဖြစ်ပါတယ်လို့သမ္မတကြီး Kelly Craft ကကြေပေးသွားပါတယ်။ Tamaji Kelly Crawford, Leshi Yadum Taini, Canada Saya American, Tamaji P. Tamara Donald Trump, Natang Segon, Zola, Sangayaniga, a meeting Winge B. Ogula, Donyanima, Ludoga, Zane, Mekwe Sumpiaka, Abdovalan, Hase, Donyanima, Yadu Dawe, Satin, Tansang, Gedu Pipari. Tamaji Kelly Craft Ne Tukimon Jami Dudu in the TG Joe Craftuha, Tamna Tramy Yuka Bue, Meswe Lusha Zinga, Dolanata Mati Gedu Pitalu, Republican Party Tamna Yuka Bue Kuzedwe Meswe Humale, Jambong Wedi Dola Tanichi, Ludan Gejara Le Pipare, Telodoma Oza Gilare, Republican Mam Yazu Gamsa, Miss McConnell Nele, Kimi Yini B, Yinkula Tamka, Tamaji Nikki Haley. Nigga, Yadu, no threat, Wagge Singa. Eddie Yadu ma patama. Nanganjai Tanae, Pyogunya, mute me, headed nowad go. Jata gave me now, Simabi Pikeaga. Griza da majipi, Tansoni do, Kili Craft go, Sinzabu. Dodo ma Mitch McConnell ga, Trump go, jump bigger, pite lusuare. Dugo, Fabulana, send me any matamra, Trump ga. Now deme, gula damga, singa, da majipi, meet in winge be. Teledon Nanganja Sesai com diga, Jana, Sisi Bina. Solaila, don't see a deniga, Telodogani, Taukame, Nazi Chome, Kangweme, don't say Limene, do debut get up your body. Telodor Jana, Sisi Wema, the Baba Pawinchin, Tene in a Badelu, Taumidu in Lunga, Shinji, Uyes, Nini, eh? Megon took Kangia body. Tozi to Lima Panaswa, Pija, Giragaro.
We have so many crises. In Venezuela, in Yemen, in Syria, and it's so important that we look after our human rights.
Venezuela, A pin made it, yet that we bow in patte need it. Ludajin sanamu, a chini dainha. Pripeca, jiri, pite, luchmani, shumi, mare, lutuga, lima, panaswa, pija, twagirava. Tamaji, kelly, crafty, kimon pidu, jo crafa, America, she by ma, tadia, jizo, jamidu in comedy pite, Alliance Resource Partners, jamidu in winjie, danjue, the teji pitalu, thrown uha, Republican Party, itwe, lungwede, tege, jadu, le pibare. Natang Konakuniga, Tozi and Tamra, George Blue Bush Letema, Kelly Craft Go, Kula Tamga, Sanya, American Tamajigo, Africa Ne Patelu, American Ye Pawin Pate Mugu, Jambibu, American Kozle Pit, Kaa Kedlu, Duha Kentucky Pinego, Koza Dubi, Natang Sechau, Republican Party Nila Ganigo, Deyau Kedule Pibari, Akulo, Lucian Vigo, Nangai, Yadu Rigo, Tamra Trump, Pia Mune, Patelule, Wipam Mudwi, Trepo, Gevare. ICG Go, Pribeka, Sangji, Pueye, Kula Tamga Sanya, Geka Pugu, Richard Gawanga.
It's very unusual to have a donor in this role.
Richard Ugo, Dilu Kanganama, Dawan Piram Yuga, Tabishi Lavau, the Lau Yeji Yaru Yugo, Trumga, Nangai, Suchara Mulo, the Botapo Yarelo, Kakaduga, Ninjavare. Tapi macam semua orang, lonjakan kongsi mah, American bilang tu kau zahirin saya meluga, Kelly Craft berpihak dulu, tiupnya bersyarat potar eh, American ye policy ni pada dulu le, pihak tu ibu muzikin saya meluga, tu berpihak barai.
Kelly Craft ingat, kula tamka saya American sama GP tawen tansang ye tu, tawen Carolina pihne ucu ye mu niki heligaro, kula tamka mah sahden tawen tansang singgalaga.
For those that don't have our
back,
she has a reputation as a collegial.
Kimizia Gonet Danamadu, Pilutimia Javare, Tabime, Kulatamagane Padaludo, Tuga, take a trijo machine, Ulu Wenkamare, Tabje, Washington Male, Belopoyo de Lesurale, Ludre de Mitijavu.
A thing, I said, Conine, where she be pite. In down thick, don't send me out, she do, Kelly, craft her, Kentucky, Tegadugani, Wiza, Wegu, Yashi, Gedu, Pipare. To Kula Damgama, Longjoe, Gamsie, Mieda, Puwin, Nangan P, American Gozapuama, Damaji Craft and Ine, အကဲဆတ်မှုတွေရင်ဆိုင်ရပွဲရှိပါတယ်။သူဘယ်လိုရင်ဆိုင်ဖြည့်ရှင်းကျော်လွှားမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပါရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တုဒ္ဒဆုံလေအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့တုဒ္ဒဆုံလေအမေရိကန်တခွေအစီအစဉ်မှာတော့ဒီမိုကရက်သမ္မတကိုယ်စားလှယ်လောက်လက်ရှိအထက်လွှတ်တော်အမတ်အဲလစ်ဘတ်ဝါရန်ရဲ့စီးပွားရေးမူဝါဒအကြောင်းနဲ့ကော်လိုရာဒိုပြည်နယ်ကကြောင်မီးသွေးဆက်ယုံပိတ်တဲ့အခါမှာအဲ့ဒီဆက်ယုံကလုံသားတွေဘဝအခြေမပြတ်နေနိုင်ရေးဘလို့တွေပြင်ဆင်ဆောင်ရွက်ကြတယ်လေဆိုတဲ့အကြောင်းကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်။
ထောင်နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအနေနဲ့ပါဝင်နိုင်ဖို့ရှင်ပြိုင်နေကြသူတွေထဲမှာအထက်လွှတ်တော်အမတ်အဲလစ်ဇဘက်ဝါရန်ဟာဒုတိယလူကြိုက်အများဆုံးဖြစ်နေတယ်လို့လူမှုစစ်တမ်းတွေအရသိရပါတယ်။တကယ်လို့လွှတ်တော်အမတ်ဝါရန်အနေနဲ့ပါတီကိုစားပြုရှင်ပြိုင်ဖို့အနိုင်မရဘူးဆိုရင်တော့မှလည်းသူ့ရဲ့စီးပွားရေးအစီအစဉ်ဟာသမ္မတရွေးကောက်ပွဲကာလမှာကြေကြေပြင်းပြင်းဆွေးနွေးစရာဖြစ်လာနိုင်တော့ပါအပြောင်းလဲကိုပို့လို့လာတဲ့ Democrat Progressive တွေရဲ့အခုလိုအစီအစဉ်တွေကြောင့်မဲပေးသူတွေအနေနဲ့ရွေးကောက်ပွဲပေါ်ပိုစိတ်ဝင်စားလာနိုင်တယ်လို့ထောက်ခံမှုအလုံးလောက်မရသူတွေလည်းဒီအကျိုးရှင်ပင်ပွဲတွေကနေထွက်ခွာရမှာပါ။ဒီအကြောင်းကိုဆက်လက်တင်ပြပေးပါမယ်
။ Let's win!
Washington ပြည်နယ်စီအတဲမြို့မှာကျင်းပတဲ့လူမျိုးနဲ့တွေ့ဆုံပွဲမှာ Democrat သမ္မတကိုယ်စားလှယ်လောင်းတွေကအထက်လွှတ်တော်အမတ် Elizabeth Warren ကိုထောက်ခံသူတသောင်းခွဲလောက်လာရောက်ပြီးအမေရိကန်လူမျိုးရဲ့စီးပွားရေးအရာတစ်ဖက်ဆောင်းနှင်းဖြစ်နေတဲ့အခြေအနေကိုပြောင်းလဲမဲ့အစီအစဉ်အသေးစိတ်ကိုနားထောင်ခဲ့ပါတယ်။
ကုမ္ပဏီတွေလုပ်ငန်းရှင်ကြီးတွေကိုမျက်နှာသာပေးတဲ့အစိုးရမျိုးမလိုချင်ပါဘူး။လူတွေအားလုံးရဲ့မိသားစုဘဝကိုအကာအကွယ်ပေးတဲ့အစိုးရမျိုးကိုသာလိုချင်ပါတယ်
။သူရဲ့စီးပွားရေးမူဝါဒတစ်ထက်မှာချမ်းသာတဲ့လူတွေစီကနှစ်ရာခိုင်နှုန်းအခွန်တိုးကောက်တာကနေတစ်နှစ်ကိုမီလီယံ50လောက်ထိအစိုးရဝင်ငွေပို့တိုးလာနိုင်ပြီးတော့တန်းတရာအထက်ဝင်ငွေရှိတဲ့လုပ်ငန်းကြီးတွေကိုအခွန်9ရာခိုင်နှုန်းပို့ကောက်မှာပါ။
All we're saying is when you make it big.
ကျမတို့ပြောနေတာကတိကျကိုင်းနှုံးရှိတဲ့လူချမ်းသာတွေအနေနဲ့သူတို့ဝင်ငွေရဲ့ဆယ်ပုံတစ်ပုံကိုမျှဝေပေးမယ်ဆိုရင်ဒါဟာအလုံးအတွက်ပိုအဆင်ပြေစရာဖြစ်လာပါလိမ့်မယ်
။စင်ထင်းစော်တွင်ခမန်းကြီးအခွန်ငွေ 2.85 ထရီလီယံဒေါ်လာရမယ်ဆိုရင်တော့အလုတ်ကိုင်းတင်တဲ့နေတိုးချဲ့ဖို့အထောက်အကူဖြစ်မှာပါ။ဒါပြင် Google တို့ Facebook တို့ဟာသူတို့လုပ်ငန်းတွေကနေအကျိုးအမြတ်ရဖို့ရင်မကြည့်ကြပဲဒီကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာပုတ်ဖွဲ့40ရာခိုင်နှုန်းကိုအလုပ်သမားတွေကရွေးချယ်ပေးဖို့လဲအဲလီဇဘက်ဝါရန်ကအဆိုပြုခဲ့ပါတယ်။နိုင်ငံတကာနဲ့ကုမ္ပဏီသဘောတူညီချက်တွေချုပ်ဆွေရမှာလဲအဲဒီသက်ဆိုင်ရာနိုင်ငံတွေရဲ့လူခွင့်ရေးကိုအကာအကွယ်ပေးဖို့နဲ့အမေရိကန်အလုပ်သမားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့လဲပါဝင်တာကြောင့်ဒီစီးပွားရေးဆိုင်ရာအကြံပြုချက်နဲ့ပတ်သက်ပြီးတော့အကျိတ်နဲ့ဆွေးနွေးရနိုင်တာပါ။မူရာရေးရကြံပေးအဖွဲ့ Center for American Progress ကJohn Helping ကအခုလိုသုံးသပ်ပါတယ
် It's certainly driving other
ဒီစပီချီကတခြားသူတွေလည်းဒီထက်ပိုကောင်းတဲ့မူဝါဒတွေချမှတ်ဖို့တွန်းအားဖြစ်လာစေပါလိမ့်မယ
်တချိန်တည်းမှာပဲသမ္မတ Donald Trump နဲ့ Republican တွေကဒီအဆိုပြုချက်ဟာဆွေးနွေး Socialist တွေရဲ့အယူအဆဖြစ်တယ်ဆိုပြီးတော့အပုတ်ချပြောဆိုလွန်နိုင်တာပါ
When he says that the Democrats are socialists you can
ဒီမိုကရက်တွေဟာ Socialist တွေဆိုပြီးပြောကျင်တယ်ဆိုပါစို့ Elizabeth Warren ရဲ့အစီအစဉ်ကိုထောက်ပြလိုက်ရမှာပဲဒီအစီအစဉ်ဟာသမ္မတ Bill Clinton မပြောနဲ့သမ္မတဘရက်အိုဘားမားရဲ့အစီအစဉ်ထက်ပိုလစ်ဘရယ်ကြပါလေ
။အဲလီဇဘက်ဝါရန်ရဲ့ရှင်ပြန်ပက်ဗာမောင့်ထက်လွတ်တော်မတ်ဘာနီဆန်နာရှ်ရဲ့အဆိုပြုချက်ဖြစ်တဲ့အမေရိကန်အားလုံးရဲ့ဂျမားကြီးကိုအစိုးရကတာဝန်ယူရမယ်ဆိုတာကိုလည်းသူကထောက်ခံပါတယ်။သမ္မတထရမ့်ရဲ့ကုန်သွယ်ရေးစစ်ပွဲကိုတော့သူကဝေဖန်မိမယ်ပိုကောင်းမွန်တဲ့ကုန်သွယ်ရေးမူဝါဒချမှတ်ရမှာတော့ကုန်သွယ်ကုန်တိုးကောက်နိုင်ကြောင်းအရေးအမွေပြောကြားပါရယ်။ဒါပြင်တဘာဝလောင်စာအပေါ်မိကိုအားထားမှုကိုလျှော့ချပြီးတော့ပြန်ပြေမြဲဆွမ်းအင်ထုတ်လုပ်နိုင်ဖို့1ထရီလီယံယင်းနှမြုပ်နာမည် Green New Deal အစီအစဉ်ကိုလည်းသူကထောက်ခံပါတယ်။အစိုးရရဲ့သုံးစရိတ်ဒီပေါ်ဆိုရင်လေးရှိတဲ့မဲပေးသူအချို့ကတော့အချင်းအကျပ်ထဲရောက်လာချိန်မှာဘသူကိုမဲပေးမယ်ဆိုတာမျိုးစဉ်းစားလာနိုင်ပါတယ်။ဒါမှမဟုတ်အဲလီဇဘက်ဝါရန်ရဲ့အမကန်ထောက်ခံသူတွေကတော့အခြေခံလူရန်းစားတွေအရေးဦးစားပေးဆောင်ရွက်တဲ့ Progressive အစီအစဉ်တွေပေါ်ဆောင်ဖို့ဟာလာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့အဓိကတော့ချက်ဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ။ ကမ္ဘာတော်မှာဆွမ်းအင်သစ်ကိုဖန်တီးအသုံးချရေးကြိုးပမ်းနေကြပါတယ်။ရာသီဥတုပြင်းလာမှုကြောင့်လူသားတွေဒုက္ခရောက်မှာကိုစိုးရိမ်မှုတွေမြင့်တက်လာတဲ့အချိန်ထဲမှာပဲအရင်ကကြောက်မိသေးအကြီးကအသုံးပြုခဲ့တဲ့ဆွမ်းအင်ကဏ္ဍမှာလေနဲ့နေအောင်ကြီးဆွမ်းအင်သုံးဆိုလာစနစ်ကိုအသုံးချကြဖို့ကြိုးစားလာကြတာပါ။အမေရိကန်နောက်ဖက်ပြည်နယ်တစ်ခုဖြစ်တဲ့ကော်လိုရာဒိုမှာဆွမ်းအင်ပြောင်းလဲသုံးဆွဲရေးထိခိုက်နစ်နာမှုအနည်းဆုံးဖြစ်အောင်ဘယ်လိုဆောင်ရွက်ကြလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။Craig Station ကျောင်းမီးသက်ဆက်ရုံမှာအလုတ်သမား300လောက်အလုတ်လုတ်ကင်ကြပါရယ်လူဦးရေ900သာရှိတဲ့ကော်လိုရာဒိုပြည်နယ် Craig မြို့အတွက်တော့ဒီပမာဏဟာအတော်များတယ်လို့ဆိုရမှာပါကဘာကြီးပူနွေးလာတာကြောင့်ကာဗွန်နိုင်အောက်ဆိုက်ဓာတ်လျှော့ချရေးဥပဒေဟာဒီမြို့ငယ်လေးကအလုတ်သမားတွေအဖို့သူတို့အနာဂတ်အတွက်အစိုးရစရာဖြစ်လာပါရယ်ဆက်ရုံမှာအလုတ်လုတ်ကင်သူလျှက်စစ်ကျွမ်းကျင်ဝန်ထမ်း Matt Kinslow က
That's the one that scares me the most.If there's no
gelo da sai yong phyet me so yin ba lou sa ya mle ni da su ko sha jwe bo sat pi shin tan yak ti bo ba lou ya mle colorado creek myo le ga lu re ro bwa pyet ba bi
pi nen ye a phu chain to la da chaung ye khan chauk pi ro tommy re long chwan ni de pyatana ko a song tat pho pi nen myo ro denver ma swin ni ja ba de colorado pi nen au hlut do ogatha casey baker ga
I think if we don't deal with climate change we are going to be wrecking the economy
ya de uru bu lwi la de kaisa ko ba ma ma lut be di tain tha me so yin si bwa ye ko thi kai lein me lo tin ma de ni shor si ye niya ga ye ge rue a ye pyo ra ye rue khan la de kaisa rue ko thauk pya pi ba bi di lo chi ni rue ha sai pyo ye kan na a paw le thi kai ba de တဘာဝဘေးအန္တရာယ်တွေကြုံလာတိုင်းလည်းအရေးပေါ်ရန်ပုံငွေသုံးဆွဲရတာကြောင့်ဒါကလည်းပြည်내အတွက်တကယ့်ကိုဝင်တော့ဝင်ဖို့ဖြစ်လာပါတယ်
။2050မှာကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ90ရာခိုင်နှုန်းအထိရှော့ချနိုင်မဲ့ဥပဒေဒီနှစ်မှာပြဋ္ဌာန်းနိုင်ဖို့ဘက်ကာကကြိုးပမ်းနေပါတယ်။ဒါပေမဲ့လည်းပြည်내တွင်နေထိုင်သူတွေတိတ်မနစ်နာအောင်ဆောင်ရွက်ဖို့လည်းသတိပြုမိပါတယ်လို့ဆိုပါတယ်။
We know that there are going to be coal plant closures.
ဆောင်မီးသွေးစက်ရုံပိတ်ရတာမျိုးတွေဖြစ်လာနိုင်ပါတယ်။အဲ့ဒီလိုတွေဖြစ်လာတဲ့ဆိုရင်သူတို့တွေရာတခြားမှာရွှေ့ပြောင်းပြီးသွားလုပ်ကြမလား။မြို့ရဲကိုရောက်လာမလား။ဒါတွေဘယ်လိုဖြစ်ရှင်းမလဲ။စတာတွေကိုစဉ်းစားပေးရမှာပါ
။ဆောင်မီးသွေးစက်ရုံကိုပိတ်လိုက်ပြီးတဲ့နောက်တခြားလုပ်ငန်းတွေမှာဝင်ရောက်နိုင်ရေးအဆင်ပြေစေဖို့ရည်ရွယ်ပြီးတော့အကူအညီပေးရေးအစီအစဉ်တွေလည်းဘက်ကကရေးဆွဲနေပါတယ်။ရာဒီဥတုပူနွေးမှုရှော့ချနိုင်ရည်ရွယ်တဲ့ဥပဒေကိုတော့အကန့်ကွက်တာတွေရှိပေမဲ့ကြောင်မီးသွေးစက်ရုံကအလုပ်သမားတွေတခြားလုပ်ငန်းတွေမှာအဆင်ပြေပြေကူးပြောင်းလုပ်လုပ်နိုင်ရေးတင်နန်းတွေပေးမဲ့အကူအညီပေးရေးဥပဒေကိုတော့ထောက်ခံကြပါရယ်လျှက်စစ်လုပ်သားများသမဂ္ဂရဲ့မန်နေဂျာ Rich Meisinger က
Our members want to work hard. Our members don't.
ဆိုတော့အစီအစဉ်တွေကိုတော့အလုပ်သမားတွေကမလိုချင်ကြပါဘူး။ဒီအစီအစဉ်ကအလုပ်ကန်တဲ့ပေါင်းကူပေးမဲ့တရားတစ်ခုဖြစ်လိမ့်မယ်လို့ပဲမျှော်လင့်ပါတယ်
။ဒါပေမဲ့လည်းအသေးစိတ်အစီအစဉ်တွေအကောင့်ထဲမှာဖွာသေးတာကြောင့်စိုးရိမ်ကြသူတွေလည်းရှိပါတယ်။ Kinslow က
I think in the base it sounds like a good idea.
အခြေခံအားဖြင့်တော့ဒီအစီအစဉ်ကကောင်းပါတယ်။ဒါပေမဲ့လိုအပ်မဲ့ငွေကြေးကိစ္စထည့်ရတာမတွေ့ပါဘူး။ဆိုတော့ဒီဘက်ဆိုင်ကဘယ်ကရမလဲ။တခြားကိုပြောင်းဖို့လိုပါမလား။ဘာတွေတင်ရမလဲ။စဉ်းနှံကြေးစသည်ဖြစ်ပေါ့လေ
။တောင်းအရှိသူတွေကတော့ကျွန်မတို့ဆက်ရုံကိုချက်ချင်းပိတ်ပြီးမှမဟုတ်သေးတာကြောင့်အသေးစိတ်စီစဉ်ဖို့အချိန်မီရှိပါသေးတယ်လို့ဆိုရတယ်။ကဘာကြီးပူနွေးလာမှုကိုဝိုင်းဝန်းတတ်ဆီဖို့ကြိုးပမ်းနေကြတဲ့အချိန်မှာအခုလိုဆက်ရုံပိတ်တာကိုကန့်ကွက်တာထက်ဆက်ရုံပိတ်ပြီးတဲ့နောက်ဒီဆက်ရုံလုပ်သားတွေတခြားအလုပ်ရဖို့သာအာရုံစိုက်လှုပ်ဆောင်မယ်လို့အလုပ်သမားတမန်ကဘက်ကလည်းပြောပါရယ်ကော်လိုရာဒိုမှာနှစ်ဦးတစ်ဖက်ပြည်ပြည်လည်လည်ဖြစ်အောင်စံပြအဖြစ်အခုလိုဆောင်ရွက်နေတာကြောင့်လဲသူတို့ကဂုဏ်ယူနေကြပါရယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆိုလေအမေရိကန်တခွေအစီအစဉ်မှာရှိမကြခင်မှာတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့မနက်ဖြန်စနေညဓာတ်ရီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာနားဆင်ပါရှင
်။သောရရှင်များရှင်။မကြသေးခင်ကငမနိုင်ငံကဗန်းလုံးများတွေမှာငွေကြီးပြဿနာတွေတက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေဆက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေဈေးနဲ့ဒေါ်လာဈေးမတူညီအခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဗန်းလုံးငန်းနဲ့ငွေကြီးဈေးကွက်တွေမတူညီဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရိမ်ကြတာဟာလူရာထက်များပိုနေပါသလား။စိုးရိမ်သင့်စိုးရိမ်ထိုက်စရာအကြောင်းတွေရှိနေပါလား။စူရာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့စိုးရိမ်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းနဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း
email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ချနိုင်ပါတယ်။ဒီနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာကိုလည်းနားဆင်ကြရအောင်ပါရှင
်။ရန်ကုန်တိုင်းလုံးပဲကျေဝင်းတဲ့စင်ကာပူမှာဥမြန်ဆိုင်ကောင်းတွေတူးပြီးအဝေးပြေးလမ်းတွေရထန်းလမ်းတွေဖောက်တိုးလောင်ကန်တွေ shopping mall တွေဆောက်ပြီးမြောက် area ကိုအကောင်းဆုံးအသုံးချဖို့အတွက်ကြိုးစားနေကြတာပါ။ဒီလိုမြောက်တည်ဆောက်ရေးမလုပ်ခင်မှာဘာတွေလုပ်အောင်လဲဆိုတာနဲ့ကျုံတွေ့နိုင်တဲ့အခက်အခဲတွေကိုစင်ကာပူကမြို့ပြနဲ့သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာလည်းဖြစ်ဘူမိဗေဒပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာကာဝင်းကပြောပြပေးပါတော့
ဒီအောက်မှာတန်တယ်ဒီပေါ့ဆိုင်ကောင်းတွေတူတယ်အမစတိုရေ့ပေါ့ပစ္စည်းတွေတူဆောင်ဖို့တွေနောက်ပြီးတော့ shopping center တွေဖောက်တဲ့လုပ်ငန်းတွေအနေအားတစ်ခုမှာဝင်ပြီးတော့အဲ့လိုဖောက်မယ်ဆိုရင်ပထမဦးဆုံးအရေးကြီးတာကအဲ့ဒီဒေတာရဲ့ဘူမိဗေဒအကြောင်းအရာ geological engineering geology engineer ဘူမိဗေဒနဲ့ rock mechanic ပေါ့အဲကြောက်ပြီးရဲ့အကြောင်းကိုအေးအေးသာသာလေ့လာဖို့လိုအပ်ပါတယ်အဲ့ pre study ပေါ့လုပ်မယ်ဆိုလို့ရှိရင်အဲ့ data မှာ geological mapping တွေကိုသိသိလေ့လာရမယ်ပြီးတော့လုံတွင်းတွေတူရမယ်အဲ့လုံတွင်းနေရာတွေကြောက်ပြီးရဲ့နမူနာတွေကိုကောက်ယူရမယ်ဒီတော့အဲ့ဒီကြောက်တရဲ့နမူနာတွေအားမှအဲ့ဒီကြောက်တရဲ့ engineering property တွေကိုစမ်းသပ်ရမယ်။အဲ့လိုစမ်းသပ်တဲ့အခါမှာဟိုပါမန်စမ်းသပ်တာကြီးတကယ် special test တွေကိုလည်းလုပ်ဖို့လိုပါလေ
။ဒီလိုမြေအောက်မှာရှိတဲ့ကြောက်သားတွေအကြောင်းတင်မကပါဘူး။သူတို့တည်ရှိနေတဲ့အနေအထားကိုလည်းသိထားဖို့လိုပါတယ
်။မြေပေါ်ဘူမိဗေဒအပြင် geophysics ပေါ့ဘူမိဥပဗေဒလုပ်ငန်းတွေကိုလုံဆောင်ပေးပါလေ။ဒါမှဆပ်ဆာဖေးကြီးရပေါ့လေဒီအောက်ရဲ့ဘူမိဗေဒအနေထားပေါ့။ဟောကြောက်ပြည်ကဘယ်လိုနေလဲ။အမှဂျီအိုလော်ဂျီရဲ့ structure တွေဘယ်လိုရှိလဲ။အဲ့ဒါဒီကိုလေလေ့လာဆုံးရမ်းနေပါတယ်။ဂျီဖစ်စကာမက်ပင်ပေါ့။နောက်တစ်ခုကအခုချိန်မှာတိုးပြက်ပြောင်းလဲလာတော့အဲ့ဒီ area တစ်ခုကိုဟိုမတူးခင်ကအဲ့ဒီကြောက်ပြည်ထဲမှာရှိတဲ့လူကရှိနေတဲ့ institute structure ကြီးအဲ့ဒီ institute condition တွေကိုလေ့လာဆုံးရမ်းနေပါတယ်။အဲ့ဒီလိုလေးလာခဲ့တယ်ဆိုလို့ရှိရင်အဲ့ဒီကိုတူးတဲ့နေရာမှာရှိတဲ့ဒီအောက်မှာရှိတဲ့ကိုအန်ဒီရဲ့တဲ့ geological structure တွေဥပမာ fault zone ရှိမလားဒီအောက်မှာတကယ်ဟို water bearing zone ပေါ့ကိုဆောက်ထုတ်တဲ့နေရာမှာအခက်အခဲတွေပြီးနေရေတွေအရင်ထွက်နေဆုံးနေရှိမလားအဲ့ဒါတွေကိုလည်းကိုကကြိုပြီးသိနိုင်တယ်တူးဖို့တဲ့နေရာမှာအန်ဒီရဲ့တွေကိုညှော့နိုင်ပါလေ
အရေးပါတဲ့ဘူမိအနေအထားအခြေအနေတစ်ခုဖြစ်တဲ့inside to stress လို့ခေါ်တဲ့ကြောက်တွေထဲမှာမူလရှိနေတဲ့ဒဏ်အားဘယ်လောက်ထိကြီးမားတယ်ဆိုတာကိုသိထားရမှာဖြစ်ပါတယ်
။တချို့ဒေတာတွေမှာအဘာဝအစလျောက်အဲ့ဒါကြောက်တွေထဲမှာ institute stress ကအမြဲတမ်းမြင့်နေ high institute stress ရှိတဲ့နေရာတွေရှိတတ်ပါတယ်။အဲ့လိုနေရာမျိုးတွေဆိုလို့ရှိရင်ပြီးခေါ်တဲ့နေရာမှာလူတွေကိုအန္တရာယ်ပေးတယ်။ကြောက်တွေကအလုံးလုံးနေနဲ့ကွဲအပ်ပြီးတော့နေနေပြီးတော့အဲ့ဒီတွေ့လူတွေကိုလာပြီးတော့ထိပန်တတ်တယ်အဲ့လိုဟာမျိုးတွေလည်းကြုံတတ်ရပါလေအဲ့ဒီလိုခက်ခဲတဲ့ဥပ္ပိဒအနေထားတွေအခြေအနေတွေကိုရှောင်ဆွဲဖို့အတွက်အဲ့ဒီဒေတာတစ်ခုကိုမတူးပေါ်ခင်မှာသေချာချာချာတီတီစတာဒီကိုပြင်ပါလေအဲ့လိုလုပ်မယ်ဆိုလို့ရှိရင်ပြည့်ကျွမ်းတဲ့အန်တီရီတွေကိုကိုကကြုံပြီးတော့ရှောင်ဆွဲပြီးတော့သွားလို့ရပါတယ
်ဒါအပြင်လှိုင်ကောင်းတူရမှာခေါင်းမိုးကြောက်သားရဲ့တည်ငြိမ်မှုအနေထားကတိတ်ကိုအရေးပါတာပါ
အဲ့ဒီအောက်ဆိုင်ကောင်းတွေတူးတဲ့အခါမှာအဓိကအရေးကြီးတာခေါင်းမိုးနိုင်ငံရဲ့ stability ပေါ့ဆိုလိုတာ root stability ကတော်တော်ကြီးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့သူကဒီအောက်မှာတူးရဲဆိုတော့သူ့ရဲ့အပေါ်မှာတဘာဝအလျောက်ရှိနေတဲ့အွန်ဘွားဘာတဲ့ဝိကရှိတယ်။အဲ့တော့အွန်ဘွားဘာတဲ့ဝိကမြင့်နေဆိုရင်ခေါင်းမိုးကြီးကပြိုကျနိုင်တယ်။အဲ့လိုပြိုကျမှဆိုတဲ့အတွက်ကြောင့်မလို့အဲ့ခေါင်းမိုးနေရာတွေ root ရဲ့နေရာတွေကတကယ်ပါတဲ့အပေါ် strong ကြောက်ရှိတဲ့နေရာတွေမှာသွားပြီးတော့တူးဖို့ပုံပြင်ပါလေလူအများနဲ့ပတ်သက်ပြီးတော့လောက်ကန်တဲ့နေရာတွေဆိုလို့ရှိရင်အဲ့ root status ကြီးအရေးကြီးပုံပဲ
တူးမဲ့လှိုင်ကောင်းရဲ့အခြေကလည်းအရေးပါပါတယ
်တောင်တွေကတူးတယ်လှိုင်ကောင်းတွေတူးတယ်ဆိုရင်လှိုင်ကောင်းတွေရဲ့ width ကအခုချိန်မှာဖြန်းပြခြင်းကတော့မီတာ20အကျယ်လောက်ပဲတူးကြတယ်။ဒါဖြစ်လို့ဆိုတော့အပေါ်ကခေါင်းမိုးကပြူကြမှာဆိုလို့ ဒါပေမဲ့တပတ် record အနေနဲ့ကတော့မော်ဝီနိုင်ငံမှာ Winter Olympic အတွက်ပေါ့အားကစားယူနေဟုတ်တာ65မီတာအကျဉ်းထောက်တာလေဒါကတော့ကပ္ပ record ပေါ့စင်ကာပူမှာလည်းအဲ့ဒီ65မီတာတဲ့ကျော်ပြီးတော့ထောက်နိုင်မှုဆိုတော့လေလာဆောင်ရမှုတွေကိုလုပ်နေပါလေတော့ဖြစ်မဲ့တော့မသိပါဘူ
းမြေအောက်မှာဆောက်မဲ့အဆောက်အဦပေါ်မှုတည်ပြီးမြေတူးတဲ့အခါမြေထောက်တိုင်အတွက်နေရာချန်ပြီးတူးဖို့စဉ်းစားနိုင်ပါလေ
တကယ်လို့အခန်းကျင်ကြီးတွေလုံးမဲ့တော့မြို့အဆောက်အဦဆိုတော့ရှင်မှာထောက်မိုးမှုထောက်ထားတဲ့ကွန်လန်ပန်ကြီးပေါ့ဒါအပြင်မြေပေါ်ကအဆောက်အဦအဲ့လိုပုံစံမျိုးကိုလည်းမြေအောက်မှာလည်းအဲ့လိုကွန်လန်ပန်ကြီးတွေလုပ်လို့ရတယ်အဲ့ဒီကွန်လန်ပန်ကအထူးစပယ်ရှယ်ထပ်လုပ်ပြရမလို့ဘူးတဘာဝကြောက်ပြေကိုပဲအဲ့ဒီကွန်လန်အနေနဲ့ထားမဲ့နေရာတွေကိုအစ်ကိုပဲပေါ့မတူးပဲနဲ့ထားလိုက်လို့ဆိုရင်ဒါပြည့်ထောက်မိုးကိုတော့တဘာဝလျောက်ထောက်ထားပြီးသားဖြစ်နိုင်ပါလေအဲ့လိုမျိုးတွေကိုရင်းအဲ့ဒီလာပေါ့ရင်းကအခန်းကြီးတွေပေးလာဆိုတာတဘာဝကြောက်တိုင်းကြီးတွေပေါ့ကော်နာကြီးတွေအဲ့လိုမျိုးတွေထားလိုက်ရင်းအဲ့ဒီလာမက်သတ်အစ်ကေဗေးရှင်းနဲ့လုပ်လို့ရပါတယ်အခန်းကြီးကြီးလူကြီးတဲ့အခါမျိုးမှာဒီလိုအစ်ကေဗေးရှင်းလုပ်ပါတယ
်တီတီချာချာတွတ်ချက်လေ့လာပြီးမှလှန်ကောင်းတူးပေမဲ့မျောလည်းမထားတဲ့ဘူမိအခြေအနေတွေနဲ့ကျုံ့နိုင်တာပါ
ဒီလိုအခြေအနေရဆိုရင်ဘယ်လိုပဲကိုကသိသိချာချာလေ့လာထားပြီးတခါတည်းကမပြောလင့်ထားတဲ့ geological condition တွေကိုကြုံရတယ်အဲလိုဟာမျိုးတွေကြုံတယ်ဆိုလို့ရှိရင်တော့တခါတည်းကကိုရဲ့ design ကကြောင်းနေလို့ကြောင်းသွားတယ်ဥပမာစင်ကာပူမှာဆိုလို့ရှိရင်ဘယ်လိုပဲသိချာလေ့လာထားပြီးတယ်ချို့နေရာဒီမှာ very deep weathering zone ကိုတွေ့တော့တိုင်းနယ်ကြီးကပြိုကျရင်ပြိုကျနိုင်တယ်အဲလိုမျိုးတွေဆိုရင်တန်လေဟိုအဲ့ဒီကနေဒီပါပြီးရရှောင်းပြီးတော့ဖောက်သွားတာလည်းရှိတယ်။နောက်တစ်ခုကကြီးကြီးညံ့ထွက်တဲ့နေရာလေလုံးဝမဖြစ်နဲ့လုံးလုံးမရတော့ဘူး။အဲ့လိုနေရာလေးကြတော့လည်းရှောင်းပြီးတော့ကိုယ်ပြီးတော့တန်တယ်လို့ဖောက်ချင်နေဖောက်သွားတယ်ဆိုလိုတာကတော့ဒီဇိုင်းကတော့ပြောင်းသွားတာပေါ့။ခိုက်ချင်းနဲ့ construction technology ကိုသုံးတယ်။လုံလောက်တဲ့ construction material တွေကိုသုံးတယ်။မတူးပြင်းတဲ့ပေးပြီးကြပြလေ့လာထားတယ်ဒီလိုတဲ့အချိန်မှာလဲကျော်လို့ရဲ့ condition engineering condition ကိုပြည်ပြကြကြလေ့လာပြန်ပြောင်းပေးဖို့ဆိုရင်အဲ့ဒီအောက်အပေါ် underground excavation နဲ့ tunnel ကြီးရဲ့ဖြစ်ပေါ်လာတဲ့အန္တရာယ်တွေကိုစနိုင်တဲ့လောက်ရှောင်ရွက်လို့ရပါတယ်
။ဒေါက်တာကာဝင်းပါနောက်တစ်ပတ်မှာတော့မြေအောက်မှာဆောက်ပြီးလို့အသုံးပြုမယ်ဆိုရင်တိထားတဲ့နာရီကိုပြောပြပေးမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ထိုခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့မိပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါအောင်ရှင်။
ယူကရိန်းနိုင်ငံအတွက်အမေရိကန်ကစည်ရေးအသုံးစရိတ်ဒေါ်လာတန်250သုံးစွဲရေးကိုသမ္မတဒေါ်နယ်ထရမ့်ကခွင့်မပြုဘူးဆိုရင်လွှတ်တော်ကလည်းအဲ့ဒီအသုံးစရိတ်ကိုစားထိုးပေးနိုင်အောင်လုပ်မယ်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကထိတ်တန့် Republican အမတ်ကတယောက်ကပြောကြားလိုက်ပါတယ်ယူကရိန်းပေါ်ရုရှားရဲ့ရန်လိုမှုတွေကိုတုံ့ပြန်နိုင်ရေးစီစဉ်ထားတဲ့အသုံးစရိတ်ကိုသမ္မတထရမ့်ကပယ်ဖျက်ခဲ့မယ်ဆိုရင်ဒီအသုံးစရိတ်မဖြစ်မနေသုံးခွင့်ပြုအောင်လို့လွှတ်တော်ကဆောင်ရွက်မှာဖြစ်တယ်လို့အထက်လွှတ်တော်အမတ် Ron Johnson က VOA ယူကရိန်းဌာနကိုပြောကြားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ကတင်ပို့တဲ့ပဲပီးဆက်ဝတ်သားနဲ့တခြားစိုက်ပျိုးမွေးမြူရေးသွင်းကုန်တွေအပေါ်ချမှတ်ထားတဲ့သွင်းကုန်ခွန်ကိုဖယ်ရှားပေးမယ်လို့တရုတ်ဆိုရကဒီကနေ့ပြောလိုက်ပါတယ်တရုတ်အမေရိကန်ကုန်သွယ်ရေးဆွေးနွေးပွဲကိုရှေ့လာတဲ့လို့ဖို့စီစဉ်ထားချိန်မှာနှစ်နိုင်ငံကြားတင်းမာမှုတွေရောကြရေးနောက်ထပ်လှုပ်ဆောင်မှုတစ်ခုအဖြစ်နဲ့ဒီလိုပြောကြားချက်ထွက်ပေါ်လာခဲ့တာပါအမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းဖြစ်ဝင်ရွေးခန့်နိုင်ဖို့ကြိုးစားနေကြသူ10ယောက်ရဲ့စကားစစ်ထိုးပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရနိုင်ရေးအပါအဝင်အကြောင်းအရာမျိုးစုံကိုအနိုင်လူပြောခဲ့ကြပါတယ်။၃နိုင်ကြတဲ့စကားစစ်ထိုးပွဲအတွင်းမှာကျန်းမာရေးဆိုင်ရာပြုပြင်ပြောင်းလဲရေးကိစ္စတွေကိုအခြေအတည်ညှင်းခုန်ကြသလိုအမေရိကန်မှာအများစိတ်ဝင်စားနေတဲ့ဒီနိုင်ငံရဲ့တရားမဝင်လာနေကြသူတွေရဲ့ကိစ္စ၊တနက်ထိန်ချုပ်ရေးကိစ္စ၊ကုန်သွယ်ရေးကိစ္စတွေလိုကိုလည်းဒီ Texas ပြည်နယ် Houston မြို့မှာလုပ်တဲ့စကားစစ်ထိုးပွဲအတွင်းမှာရင်းစုတ်ခုံဆွေးနွေးသွားကြပါတယ်။ဟောင်ကောင်ကျွန်းအစိုးရနဲ့မြန်မာအစိုးရကြားဆက်ဆံရေးတိုးတက်စေဖို့မျှော်လင့်ကြောင်းနဲ့အခုထက်ပိုပြီးတော့ဘလို့ရင်းနှီးမြှုပ်နှံမှုတွေလုပ်နိုင်မလဲနှီးလန်းရှာဖွေမယ်လို့ဟောင်ကောင်အစိုးရအကြီးအကဲ Gary Lam ကပြောကြားခဲ့ပါတယ်ရှင်။
သတင်းကြေညာကိုမဆုမျက်မောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္ဂနွေနေ့စနေမနက်ခင်းထုတ်လွှင့်ပေးမယ်။မနေ့ခင်းစီစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.